Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါသောတာရှင်များခင်ဗျာ VOA American တန်ရဲ2023ခုနှစ်ဇူလိုင်လ22ရက်စနေညပိုင်းစီစဉ်တွေကိုမြန်မာစံတော်ချိန်ည9:00နာရီကနေ 10:00 နာရီထိ Washington DC မြို့တော်ကနေထိုက်ရိုက်ဆက်လွှင့်နေပါပြီ line 32.51 နောက် line 190တို့အပြင် VOA ရဲ့ website Facebook နဲ့ YouTube ကနေလည်းထုတ်လွှင့်ချိန်တွေတစ်ချိန်တည်းနားဆင်ကြည့်ရှုနိုင်ပါပြီခင်ဗျာဒီညအစီအစဉ်မှုကတော့ကျွန်တော်ဝင်းမင်းပါ
ကျွန်တော်ကတော့အောင်ပါဒီညနေခင်းဒီသတင်းတွေကိုကိုဝင်းမင်းနဲ့အတူကြီးညာပေးသွားမှာပါဒီခရိုင်းမီးယားကျွန်းဆွယ်မှာရှိတဲ့ရုရှားလက်နက်ခရင်တူလောင်ယုံကိုယူကရိန်းကဒရုန်းနဲ့ပစ်ခတ်တိုက်ခိုက်လိုက်တာနောက်ဒီရေတပ်ပို့ချုပ်ကြီးလီဆာဖရန်ကက်တီကိုပထမဆုံးအမျိုးသမီးဒီအမေရိကန်ရေတပ်ဦးစီးချုပ်ဖြစ်ခန့်ဖို့သမ္မတဂျိုးဘိုက်ဒန်ကအဆိုတင်သွင်းလိုက်တာနောက်ဒီမြန်မာနိုင်ငံမှာဒီထိမ့်သိမ့်စစ်ဆေးခံထားရတဲ့စစ်ကောင်စီမျိုးပိုင်းတိုင်မှုကိုအနာပေးပြီးတော့နောက်ထပ်တဦးနဲ့အစာထိုးခန့်အပ်လိုက်တာဒီလိုနောက်ဆုံးရသတင်းတွေကိုတင်ပြပေးဖို့ရှိပါတယ်ခင်ဗျာ
ဟုတ်ကဲ့ပါကိုအောင်ဝင်အခုလိုသတင်းတွေအပြီးမှာတော့ဒီညအထူးခြားဆုံးသတင်းဆောင်ပါတယ်မှာဆိုရင်ကချင် KIA ကချင်တက်ဌာနချုပ်နာဂမြို့ကိုမြန်မာစစ်တပ်ကလေကြောင်းကနေတက်ခိုက်ခဲ့တာမှာ KIA ကိုပြန်ကြားရေးပြောခွင့်ရက
အကြီးအရော၃ပြည်ဝေမမပြတာကြီးရတယ်အများပိုင်းကတော့အဲ့ဒီယူအာမှာပေါ့ဒီနမ်ဆာညာယူအာမှာခြေချတယ်ဆိုတော့ကြီးရတယ
်ဒီတရင်ဆောင်မှာအပီမှာတော့စနေညပတ်စင်ကန္တာတွေဖြစ်တဲ့ဒုတန်စီစဉ်နောက်ဒီမိုကရေစီလူခွင့်နဲ့ခစ်ပြိုင်ကဘာစီစဉ်ပြီးရင်အာရှနိုင်ငံရေးနောက်လေယာစီပွားနဲ့ဥရယာသည့်စီစဉ်တွေကိုဇက်တိုက်နားဆင်ကြည့်ရှုရဖို့ရှိပါတယ်ဒါတွေမတိုင်ခင်အခုရင်ဆုံးတော့ထိတ်တဲရောက်တရင်တွေကိုကိုအောင်နဲ့အတူပြောပြပေးပါပါခင်ဗျာ
ရုရှားသိမ်းပိုက်ထားတဲ့ခရိုင်းမီးယားကလက်နက်ခဲယံတူလောင်ယုံကိုယူကရိန်းကဒရုန်းနဲ့တိုက်ခိုက်ခဲ့ပါတယ်။ရုရှားက2014ခုနှစ်မှာသိမ်းယူခဲ့တဲ့ယူကရိန်းပိုင်ခရိုင်းမီးယားကျွန်းဒီအကြီးအကဲဆာဂေး X Yonov ကဒီလက်နက်တူလောင်ယုံပောက်ကွဲမှုကြောင့်တေဆုံးဒဏ်ရာရတာရှိမရှိမသိရသေးပေမဲ့တူလောင်ယုံဝန်းကျင်၃မိုင်အကွာမှာရှိတဲ့အရက်သားတွေကိုတပ်ဖွဲ့ဝင်တွေကကယ်ထုတ်ခဲ့တယ်လို့ Telegram မှာရေးပါတယ်။ယူကရိန်းစစ်ဘက်ကလည်းရေနံတူလောင်ယုံနဲ့ဒီလက်နက်တူလောင်ယုံကိုတိုက်ခိုက်ခဲ့ကြောင်းပြောပါတယ်။ရုရှားနဲ့ခရိုင်းမီးယားကျွန်းကိုဆက်သွယ်ထားတဲ့အခရာကြတဲ့တံတားကိုယူကရိန်းကတိုက်ခိုက်ဖျက်ဆီးပြီးတော့တပတ်တောင်မကြာခင်မှာပဲယူကရိန်းကအခုလိုထပ်မံတိုက်ခိုက်တာပါတံတားကိုဖျက်ဆီးခဲ့တာကြောင့်ရုရှားဟာယူကရိန်းကောက်နှံတင်ပို့ရေးသဘောတူညီချက်ကိုချက်ချင်းရဆိုင်ခဲ့တယ်လို့ယူကရိန်းစစ်ကမ်းတွေကဒရုန်းတွေမစ်ဆိုင်းတွေနဲ့ပစ်ခတ်တိုက်ခိုက်ပါတယ်ကမ္ဘာစားနဲ့ရိတ်ခအတွက်အရေးပါတဲ့အခြေခံအဆောက်အုံတွေကိုတိုက်ခိုက်မှုနဲ့ပတ်သက်ပြီးရုရှားပေါ်ကုလသမဂ္ဂအဖွဲ့ဝင်တွေကရောလူညိုရေးကောင်စီအဖွဲ့ဝင်တွေကပါအပြစ်တင်ခဲ့ကြပါတယ်ဒါပြင်ကမ္ဘာစားနဲ့ရိတ်ခအချက်တဲကိုရှောင်ရှားနိုင်ဖို့ယူကရိန်းကောက်နှံတင်ပို့ခွင့်အမြန်ပြန်လဲအသက်ဝင်လာစေရေးအတွက်ရုရှားရဲ့မဟာမိတ်တရုတ်နိုင်ငံအပါအဝင်ဖွံ့ဖြိုးဆဲနိုင်ငံတွေနဲ့အနောက်အုပ်စုဝင်နိုင်ငံတွေကကုလလူညိုရေးကောင်စီမှရုရှားကိုဖိအားပေးခဲ့ကြပါတယ်။ယူကရိန်းနဲ့ရုရှားနိုင်ငံဟာကမ္ဘာ့ကောက်ပဲသီးနှံထိတ်တန့်တင်ပို့နေတဲ့နိုင်ငံတွေဖြစ်ပါတယ
်။အီရတ်နိုင်ငံမှာတော့ဘာသာရေးခေါင်းဆောင်ကိုထောက်ခံသူတွေကမြို့တော်တွေကလူညိုရေးတာမြင့်စုံကိုချီတက်ခဲ့ကြပါတယ်။အီရတ်နိုင်ငံကဩဇာကြီးမားတဲ့ရှေ့ရဲ့ဘာသာရေးခေါင်းဆောင်မက်တာတာအယ်ဆာရာကိုထောက်ခံသူတွေကဒီနေ့စနေနေ့မှာဘိုက်ဒက်ကဒီတားမြစ်ထားတဲ့ green zone ကိုချီတက်ခဲ့ကြတာပါ။ဒိမက်ကအီရတ်တန်ရုံးရှင်မှာမွတ်စလင်ဆန္ဒဆန့်ကျင်သူတွေကိုကုရန်ကျမ်းစာကိုမဖွဲမရပြုခဲ့တာကြောင့်အီရတ်မှာအခုလိုဆန္ဒပြခဲ့ကြတာပါ။ဆွီဒင်နိုင်ငံမှာခေါလုံနေထိုင်သူအီရတ်နယ်ဘွားခရစ်စတန်တူဖြစ်တဲ့ဆာလ်ဝမ်မိုမီကာကကုရန်ကျမ်းစာကိုမိရှုဆန္ဒပြဖို့ခွင့်ပြုချက်တောင်းထားတာကိုသက်ဆိုင်ရာကကျတာရီနေမှာခွင့်ပြုပေးခဲ့တာကြောင့်ဆိုပြီးအီရတ်နိုင်ငံဘက်ဂရက်ကဆွီဒင်တန်ရုံးကိုလည်းဆန္ဒပြရာကနေမိရှုခဲ့ကြပါသေးတယ်။နောက်ပိုင်းမှာတော့မိုမီကာကကိုရန်ကျန်းစာကိုမိရှုခဲ့ပေမဲ့ခြေနဲ့ကံပြီးတက်နေဆန္ဒပြခဲ့ပါတယ်ခင်ဗျာ
။အမေရိကန်ရေရက်ကိုဦးဆောင်ဖို့ရေရက်ပို့ချုပ်ကြီးလီဆာဖရန်ကက်တီကိုသမ္မတဂျိုးဘိုက်ဒန်ကအဆိုတင်သွင်းလိုက်ပြီးဒီအထက်လွတ်တော်အတည်ပြုချက်ရခဲ့ရင်သူဟာအမေရိကန်စစ်တပ်မှာပထမဆုံးအမျိုးသမီးစစ်ဦးစီးချုပ်ဖြစ်လာမှာပါလက်ရှိမှာရေရက်စစ်စင်ရေးဒူးဦးစီးချုပ်တာဝန်ယူထားသူဖရန်ကက်တီဟာယုံကြည်ကိုးစားတိုက်သူဖြစ်တယ်လို့ဒီစစ်ရေးအတွေ့အကြုံစီမံခန့်ခွဲမှုအတွေ့အကြုံလည်းရှိသူဖြစ်တယ်လို့တာဝန်ရှိသူတွေကပြောပါတယ်သူဟာအသုံးစရိတ်ငွေစီမံခန့်ခွဲရမှာကျွမ်းကျင်တာကြောင့်ရေရက်ကိုဦးဆောင်နိုင်မှာဖြစ်တယ်ဆိုပြီးဘိုက်ဒန်ကယူဆထားတယ်လို့အမျိုးသမီးတဦးကိုရေတပ်ဦးစီးချုပ်နေရာခန့်အပ်မယ်ဆိုရင်တခြားတပ်ဖွဲ့ဝင်နေလဲစိတ်သက်ခွန်အားတက်ကြွလာစေမှာကြောင့်ဘိုက်ဒန်ကအခုလိုရွေးချယ်တာဖြစ်နိုင်ကြောင်းလဲတခြားထိပ်တန်းအရာရှိတွေကတွက်ဆကြပါတယ်ကာကွယ်ရေးဝန်ကြီးလွိုင်းအော့စတင်ကတော့ပစိဖိတ်ဒေသ ဒီရေဓာတ်မဟာကိုကုတ်ကဲနေတဲ့ရေဓာတ်ဗိုလ်ချုပ်ကြီးဆမ်မြူအယ်ပါပရိုကိုရေဓာတ်ဦးစီးချုပ်အဖြစ်ရွေးချယ်တင်ကြောင်းဘိုက်ဒန်ကိုအကြံပြုခဲ့တယ်လို့အစိုးရတာဝန်ရှိသူအများအပြားကပထမပိုင်းမှာပြောခဲ့ပါတယ်ရေဓာတ်ဦးစီးချုပ်အဖြစ်ဖရန်ကတီကိုအမေရိကန်အထက်လွှတ်တော်ကတီးပြုခန့်ပေးရမှာဖြစ်ပေမဲ့လည်းတချို့လွှတ်တော်အမတ်တွေကအမေရိကန်တပ်ဖွဲ့ဆိုင်ရာကာကွယ်ရေးဌာနရဲ့မူဝါဒတချို့ကိုမကြိုက်တာကြောင့်ဆိုပြီးတော့စစ်ဘက်ဆိုင်ရာအရာရှိခန့်မှုတွေအတိမပြုနိုင်အောင်ကန့်ကွက်မှုအများပြားလည်းရှိနေပါတယ်
American system ဘောကိုပထမဆုံးချိန်နိုင်ငံခြားနေပြည်မှာရေးချလိုက်ပါပြီ American ရေးတဲ့ system ဘောတစ်စင်းကို Australia နိုင်ငံမှာရေးချတာဝန်ပေးရတဲ့ခန္ဓာပြုလုပ်ပြီး American ပြည်ထောင်စုနဲ့ Australia နိုင်ငံခြားစစ်ဘက်ဆက်ဆံရေးခိုင်မာမှုကိုပြသခဲ့တာပါ system ဘောတဲ့ USS Canberra ကို Sydney မြို့ဆေးကမှာရေးချပွဲလုပ်ခဲ့တာပါနှစ်နိုင်ငံမဟာမိတ်ဆက်ဆံရေးပေါ်တံမိုးထားမှုကိုပြသတဲ့ဆက်ဆံရေးဖြစ်တယ်လို့ Australia ဆိုင်ရာ American သံမကြီး Caroline Kennedy ကအခုလိုပြောခဲ့ပါတယ
် I know from experience that these gatherings are much more than a ceremony
ဒီပွဲဟာအခမ်းအနားတစ်ခုဆိုတာထက်စစ်သမောကြီးကိုစားပြုတဲ့တံမိုးတွေနှစ်နိုင်ငံမဟာမိတ်ဆက်ဆံရေးတွေပေါ်တံမိုးထားမှုတွေကိုပြသခွင့်ရတဲ့အခွင့်အလမ်းတစ်ခုလည်းဖြစ်ပါတယ်လို့သံမကြီး Kennedy ကပြောကြားခဲ့တာပါဒါအပြင်လွတ်လပ်မှုကိုကာကွယ်ဖို့နိုင်ငံတကာစီမင်းစည်းကမ်းတွေနဲ့ညီဆက်လက်တည်ငြိမ်ကြရွာပြောအောင်ကာကွယ်ပြီးပိုငြိမ်းချမ်းတဲ့ကမ္ဘာကြီးဖြစ်အောင် American နဲ့ Australia တို့နှစ်နိုင်ငံကြားကြိုးစားလိုက်ကြတာနှစ်ပေါင်း100ကျော်ခဲ့ပြီဆိုတာကိုလည်းသံမကြီးကအလေးထားပြောခဲ့ပါတယ်ခင်ဗျာ
တဲ့ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိဟိုင်းဒိုမီတာ32 kHz 9393ညနဲ့9383ညဟိုင်းဒိုမီတာ51 kHz 5885တို့ဖြင့်စနစ်တကျမှာဟိုင်းလမ်းမီတာ190 kHz 1505ကနေပြထုတ်လွှင့်ပေးနေပါရှင
် VOA ကနေသတင်းတွေကိုဆက်လက်ကြီးညာနေပါတယ်ဒီကချင်းပြည်နယ်ထဲတိုက်ပွဲတွေပြင်းထန်နေချိန်မှာထိမ့်သိမ်းစစ်ဆေးခံထားရတဲ့ဒီစစ်ကောင်စီမြောက်ပိုင်းတိုင်မှုကိုအနာပေးပြီးအစားထိုးခန့်အပ်လိုက်ပါတယ် KIA ကချင်းလွမြောက်ရေးတပ်ဌာနချုပ်အနီးတိုက်ပွဲတွေပြင်းထန်နေချိန်တိုင်မှုဗိုလ်ချုပ်ကိုကိုမောင်နဲ့အစစ်မြင့်စစ်အရာရှိတချို့ကိုပြီးခဲ့တဲ့သတင်းပတ်ထဲကနေပြည်တော်ကိုခေါ်ယူစစ်ဆေးခဲ့ပြီးအခုလိုအနောက်မြောက်တိုင်းစစ်ဌာနချုပ်အောက်မှာရှိတဲ့ကလေးမြို့အခြေဆိုင်စစ်စင်ရေးကုတ်ကဲရေးမှုနဲ့အစားထိုးလိုက်တယ်လို့နှီးစက်တဲ့အတိုင်းဝိုင်းက VOA မြန်မာပိုင်းကိုအတည်ပြုရတယ်ကလေးအခြေဆိုင်အမှတ်30စစ်စင်ရေးကုတ်ကဲမှုဌာနချုပ်မူပုံမှုချုပ်စိုးလိုင်ကိုဗိုလ်ချုပ်အဆင့်ရာထူးတိုးပေးပြီးတော့ပြီးခဲ့တဲ့သတင်းပတ်ကြားသားပေးကထိမ့်သိမ်းခံရတဲ့ဗိုလ်ချုပ်ကကိုမောင်နေရအစားထိုးလိုက်တာလို့စစ်ကောင်စီနဲ့နှီးစက်သူတွေကပြောပါတယ်ကချင်တိုင်းသားလည်းနဲ့ကိုင် KIA ဌာနချုပ်လိုင်စာအနီးအထူးစစ်စင်ရေးမှအဓိကတာဝန်ရှိတဲ့တိုင်းမှုဗိုလ်ချုပ်ကကိုမောင်နဲ့အစ်မြင့်အရာရှိ6ဦးကို KIO ကချင်လွတ်မြောက်ရေးအဖွဲ့နဲ့ဆက်ဆက်တဲ့စီးပွားရေးလုပ်ငန်းတွေမှာလက်စားမှုနဲ့အခုလိုစစ်ဆေးနေတာလို့နှီးစက်သူတွေကပြောပါတယ်ဒီပေါ်စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းကို VOA ကမေးမြန်းပေမဲ့အခုချိန်အထိအကြောင်းပြန်ကြားတာမျိုးမရှိသေးပါဘူးအခုမြောက်ပိုင်းတိုင်းမှုတစ်ဖြစ်လာတဲ့ဗိုလ်ချုပ်စိုးလိုင်ဟာကချင်အတွေ့အကြုံရှိခဲ့ပြီးတော့2021စစ်အာဏာမသိမ်းခင်မှာပမော့အခြေစိုက်အမှတ်27စစ်စင်ရေးကုတ်ကဲမှုဌာနချုပ်နဲ့မိုးကောင်းအခြေစိုက်အမှတ်3စစ်စင်ရေးကုတ်ကဲမှုဌာနချုပ်တွေမှာတာဝန်ချခဲ့ဘူးတယ်လို့နှီးစက်သူတွေကပြောရတယ်ခင်ဗျာ
အမျိုးသမီးကမ္ဘာဖလားအာရှအသင်းတွေတဲ့ဂျပန်အသင်းက၅ခုပြက်နဲ့ရှေ့ကပြေးနေပါတယ်နယူးဇီလန်နိုင်ငံမှာဒီနေ့စနေနေ့ဆက်ကျင်းပါတဲ့အမျိုးသမီးကမ္ဘာဖလားပွဲတွေမှာဂျပန်ပြင်အမေရိကန်ဗြိတိန်ဆွီဒင်နဲ့ဒိမတ်အသင်းတွေကဒီနေ့အနိုင်ရရှိသွားကြတာပါခင်ဗျာ
American Major League ဘောလုံးအသင်း Inter Miami ကိုပြောင်းလာတဲ့ Lionel Messi ရဲ့ American ပွဲဦးထွက်ပွဲမှာ Messi ကအနိုင်ဂိုးသွင်းနိုင်ခဲ့လို့ Inter Miami အသင်းက Mexico က Cruz Azul အသင်းကို2ဂိုးတဂိုးနဲ့အနိုင်ရသွားပါတယ်
ထိတဲ့ရောက်နိုင်ငံတကာနဲ့ဒေတာရင်းသတင်းတွေကိုကိုအောင်နဲ့ပြပြပေးခဲ့တာပါအခုတော့ KIO ကချင်ဖွဲ့ဌာနချုပ်နာစစ်တပ်ကပုံကျဲတိုက်ခတ်လိုက်တာပါကချင်တိုင်းသားလက်နက်ကိုင် KIO အဖွဲ့ဌာနချုပ်ရှီယာဝိုင်းမော်မျိုးတဲကလိုက်စားဌာနချုပ်နဲ့မဝေးတဲ့နမ်ဆန်ရန်ရွာကိုစစ်တပ်ကမနေ့တောက်ကြနေကလေကြောင်းကနေပုံကျဲတိုက်ခတ်ခဲ့ပါတယ်ဖာကန်မျိုးနယ်တဲကစစ်ကောင်စီတပ်စခန်းတစ်ခုကို KIO လက်နက်ကိုင်အဖွဲ့ကသိမ်းယူပြီးတဲ့နောက်မှာစစ်တပ်ကအခုလိုပြန်တိုက်ခဲ့တာပါဒီစစ်ရှင်မြင့်တက်လာနိုင်တဲ့အခြေအနေတွေကိုအလိမ်မှာပြပြပေးပါအောင်ခင်ဗျာ
ကချင်တိုင်းရင်းသားလက်နက်ကိုင်အဖွဲ့ KIU ရဲ့ဌာနချုပ်နာကနတ်ဆန်ရန်ရွာအနီးမှာ စစ်ကောင်စီဘက်ကဒီလာဇန်းကစတင်ပြီးစစ်အင်အားဖြည့်တင်းလာပြီးတဲ့နောက်နှစ်ဖက်တပ်တွေအကြားရင်ဆိုင်တိုက်ပွဲဖြစ်ပွားတာတွေလက်နက်ကြီးနဲ့အပြန်အလှန်ပစ်ခတ်တာတွေခက်စိတ်စိတ်ဖြစ်လာနေတာပါ။တောက်ကြနေ့ညပိုင်းမှာတော့ KIO ဌာနချုပ်လိုင်စာအဝေးဗမော်မြကြီးနာလမ်းပေါ်ကနတ်ဆန်ရံရွာကိုစစ်ကောင်စီကလေကြောင်းကနေဘုံကျဲတိုက်ခိုက်ခဲ့တာဖြစ်ပါတယ်။ KIO ပြန်ကြားရေးတာဝန်ခံဘူမူကြီးနော်ဘူးကနတ်ဆန်ရံဘုံကျဲတိုက်ခိုက်တာနဲ့ပတ်သက်ပြီး VOA ကိုအခုလိုအတည်ပြုပြောဆိုပါတယ်
။မနေ့ကည7:00ကျော်လောက်ကနေစပ်ဖြစ်တာဖြစ်ပါတယ်။အကြီးကတော့3ဒင်းဝေးပြီးမှဖြစ်တာဖြစ်ရတယ်။အများပိုင်းကတော့အဲ့ဒီယူအာမှာပေါ့ဒီနတ်ဆန်ရံယူအာမှာချေချတယ်ဆိုတော့ဖြစ်ရတယ်။သူတို့ရတူများရှိမလားထင်တဲ့နေရာမှာလည်းခြေကြတယ်နှစ်ဖက်ညာယူအောင်မလဲခြေပါလေ
စစ်တပ်ရဲ့ဘုံကျဲတိုက်ခတ်မှုအတွင်းထိခိုက်ပျက်စီးခဲ့တာနဲ့ပတ်သက်လို့ဒေသခံတယောက်ကအခုလိုပြောပြပါဗျ
။ဟောညရှင်နိုင်ဘယ်တော့မှနေကြီးနဲ့တပူလာချတော့တာပေါ့မမလို့ပြောကြတယ်ဒီဝါရက်ွက်အုပ်ချုပ်ရေယုံဟောခံကြတော့ပြောင်းသွားလို့ပြောတယ်ဟောခံနဲ့ရှေ့ပြတဲ့မင်းချင်းမှာအာရှိပြတဲ့ဖြားရှိခုပြောင်းရှေ့မှာပေါ့အမကြရလို့ပြောကြတယ်။ဘာမှမကောင်းပါတော့လေတဲ့။ဘူတော့ချိခိုက်မရှိဘူးလို့ပြောကြတယ
်။နတ်ဆန်ရံရွာဟာ2011ခုနှစ်ကချင်တကြောပြန်စစ်ပွဲဖြစ်ပွားချိန်ကရွာလုံးကျွတ်တိမ်းရှောင်ခဲ့ရတဲ့ရွာဖြစ်ပါတယ်။2019ခုနှစ်မှာအစိုးရစစ်တပ် KIA နဲ့ဘာသာရေးအသင်းအဖွဲ့တွေရဲ့ညှိနှိုင်းမှုနဲ့မိသားစု200လောက်ပြန်လည်အခြေချနေထိုင်ခဲ့တာပါ။ဒီလာဇန်ပိုင်ဒေတာတွင်စီရင်တင်မောင်မှုတွေပြန်လည်မြင့်တက်လာချိန်မှာနောက်တစ်ကြိမ်ထပ်မံဒိန်းဆောင်ခဲ့ရတဲ့ကြေးရွာဖြစ်ပါတယ်။နန်းဆန်ရဲ့ရွာကိုဘုံကျဲတော်နဲ့ပတ်သက်ပြီးဘုံမူကြီးနော်ဘူးကအခုလိုသုံးသပ်ပါတယ်
။အဲဘာကြောင့်ဘုံကျဲတဲ့ဆိုတာတော့တိကျပြောလို့တော့မရဘူးပေါ့နော်။နန်းဆန်ရဲ့မှာတော့သူတို့ရဲ့ဒီကြောင်းတွေလည်းတော်တော်လေးရေရှင်းမတူတော့မဆုံးဘယ်နဲ့ပြိမိနေတဲ့ရှိတယ်။နောက်သူတို့ရဲ့လူနာတွေများပြေထုတ်တာလားပေါ့နော်။သူစားပြရတော့အများရှိတာပေါ့ကွာ
ပြီးရတဲ့ရပိုင်းတွေကတော့ဝိုင်းမော်မြွနဲ့မလန်းရံနဲ့မိုးမောက်မြွနဲ့ဒေါ်ဖုံးရံအနီးကဒိန်ကာရံနဲ့ခလားရံဘက်တွေမှာတိုက်ပွဲပြင်းထန်ခဲ့ပါတယ်။နတ်ဆန်ရံရွာကိုဘုံကျဲတိုက်ခိုက်ခဲ့တာဟာဖားကတ်မြွနဲ့နတ်မဖြစ်ရွာပန်းတင်တရားမှာတက်ဆွဲထားတဲ့စစ်ကောင်စီစခန်းကိုတောက်ကြနေမနက်တနာရီခန့်က KIA နဲ့ PDF ပူးပေါင်းတပ်တွေကတိုက်ခိုက်သိမ်းယူခဲ့တဲ့နောက်ဖြစ်ပွားခဲ့တာပါ။ပန်းတင်စခန်းကိုတော့သိမ်းယူခဲ့တာနဲ့ပတ်သက်ပြီးဗိုလ်မှူးကြီးနော်ဘူးကအခုလိုပြောပါရစေ
။အဲသူတို့ရေစခန်းနဲ့သူတို့တပ်တော်တားတဲ့ပုံပြမနေတဲ့စခန်းတွေကသူတို့ပန်းတင်တားလို့ခေါ်တာ။အဲဒီတားကိုတော့သိမ်းရဆရာတော့အတိအကျပြောလို့ရပါတယ်။ဒီကြတော့မတည်ဘူးဒါမဲ့နည်းနည်းတော့အထင်အပြေလို့တော့အဲဒီလိုလိုတို့ဒီရဲ့ပြောတာတော့ကြားပါလေ
။ပန်းတင်စကန်သိမ့်တိုက်ပွဲမှာနှစ်ဖက်ထိခိုက်ဒေဆုံးတာရှိသလိုလက်နက်ကြီးကြီးထိတာကြောင့်အရက်သားတအူးလည်းဒေဆုံးခဲ့ကြောင်းဖားကန်ဒေသခံတအူးကပြောပါရယ်
။တိုက်ပွဲကတော့ပြင်းထန်တယ်။တနင်္လာနေ့တော့ကြာတယ်။အဲဒီပြည်အောင်ကြီးရဲ့အထက်မှားနေတော့တလုံးကြတယ်။ဒီဖားကန်ကြီးကတလုံးကြတယ်။ညကားပြောက်ပြီးပြောတယ်။အဲဒီပြည်အောင်ကြီးသားတော့တိုင်မှန်တမ်းနေတော့ပါပဲ။အဲဒီပြောက်ပြီးတရားရတာနေရောက်လာမှသူအဲ့လိုတော့ပြောတယ်။မတ်တာသားကတော့နေရောက်ကြတယ်လို့ပြောတယ်။ဒီကျောင်းကျောင်းကတော့၃ရောက်ကြတယ်လို့ပြောတယ
်။ဒေတာရင်းသတင်းမီဒီယာတွေမှာတော့စစ်ကောင်စီတပ်ကအရာရှိတအူးနဲ့စစ်သား၄ယောက်ကြာဆုံးပြီးလက်နက်ခဲယမ်းတွေလည်းတင်းဆဲခံရတဲ့ကြောင်းနဲ့ KIA PDF ဘက်ကတယောက်ကြာဆုံးကြောင်းဖော်ပြတာတွေ့ရှိရပါတယ်။ထိခိုက်ကြာဆုံးတဲ့အခြေအနေကိုတော့တိကျအတည်ပြုချက်မရပါဘူး။ကချင်ပြည်နယ်ရွှေကူမြို့မှာတော့အာဇာနည်နေ့ကအစိုးရရုံးဌာနနှစ်ခုနဲ့ရဲစခန်းကိုဒေသခံ PDF တွေက drone နဲ့ဘုံကျဲတိုက်ခတ်တာတွေရှိခဲ့သလို20ရက်နဲ့21ရက်နေ့ကလည်းရွှေကူမြို့အနောက်ဖက်ကန်းကစင်တက်ရေလဲမိုးစစ်ဘက်ကိုစစ်ကြောင်းထိုးနေတဲ့စစ်ကောင်စီတပ်ကို drone နဲ့ဘုံကျဲတိုက်ခတ်တာတွေရှိနေပါတယ်ရှင
်။ KIO ကချင်အဖွဲ့ဌာနချုပ်နာစစ်တပ်လေကြောင်းတိုက်ခတ်ခဲ့တာကိုအလိမ်မှပြောပြခဲ့တာပါ။အခုတော့စနေညအပတ်စဉ်ကဏ္ဍတွေစက်တိုက်လာတော့မှာပါအရင်ဆုံးတော့မြန်မာနိုင်ငံတဝန်းကလူခွင့်ရဲ့အခြေအနေတွေကိုပြောပြပေးနေတဲ့ဒုသံအစီအစဉ်ပါဒီတစ်ပတ်မှာတော့စစ်တပ်အာဏာသိမ်းပြီးထမ်းရောက်ထောက်ထားမဲ့တွေကြုံရတဲ့စိန်ခေါ်မှုကိုနားဆင်ကြည့်ရှုရမှာပါစစ်တပ်အာဏာသိမ်းပြီးနောက်ထိုင်းနိုင်ငံဘက်ကိုရောက်သွားကြတဲ့မြန်မာနိုင်ငံကထောက်ထားမဲ့တွေထိုင်းနိုင်ငံမှာကြုံတွေ့နေရတဲ့အခြေအနေတွေကို Frontier မြန်မာကပြောပြထားပါတယ်ခင်ဗျာ
ကိုကတော့ထားပါတော့သူနိုင်ငံနဲ့ဟိုတရားမဝင်လာတဲ့သူဆိုတော့သူတို့အဲ့လိုမျိုးကြီးနိုင်ငံချင်းလောက်တာပေါ့
သားသာထုတ်လိုက်ရကူဟိုဘယ်နေ့ပဲထုတ်လို့သူရှင်းတာပြီးညီမနောက်နေ့သွားယူမယ်ပေါ့နော်အဲ့လိုမျိုးဆိုတော့မထုတ်ပေးဘူးပေါ့နော်
ဒ
ဒါတွေကတော့မဲဆောက်မှာရှိတဲ့အထောက်ထားမဲ့ရွှေ့ပြောင်းနေထိုင်သူတို့ရဲ့စကားသံတွေပါ။အာနာသိမ့်မိခဲကထိုင်းနိုင်ငံမှာအတံမွေးဝမ်းကြောင်းပြုဖို့စ조사နေတဲ့သူတို့လူလူတွေအများကြီးရှိပါသေးတယ်။ရွှေ့ပြောင်းလူသားတွေရဲ့ဘဝဟာဘယ်တော့ကမှမလွယ်ကူခဲ့ပါဘူး။ဒါပေမဲ့တင့်မှာအထောက်ထားမရှိဘူးဆိုရင်တော့ပိုဖိနှိတ်ခံရပြီးခေါင်းမုံဖြဲခံရနိုင်ခြေပိုများပါတယ်။မင်္ဂလာပါရှင်မြန်မာနိုင်ငံတော်မှာရှိတဲ့လူအခွင့်အရေးနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ဒိုးတန်ပတ်စင်ပေါ့ကတ်အစီအစဉ်ကနေကြိုဆိုပါရစေ။ဒီအစီအစဉ်ကို Foundation ရွေးနယ်ကတင်ဆက်ကြဖြစ်ပါတယ်။ဒီတစ်ပတ်ဆောင်မကိုဒိုးတန်ရဲ့အလွတ်တန်းတင်ဆက်ကရေးသားတင်ဆက်ပေးထားပါတယ်။ဆောင်မအတွင်းလုံခြုံရေးအခြေအနေကြောင့်နာမည်တချို့ကိုပြောင်းလဲအသုံးပြုထားပါတယ်ရှင်။
ကိုရတော့ထားပါတော့သူတို့နိုင်ငံနဲ့ဟိုတရားမဝင်လာတဲ့သူဆိုတော့သူတို့အဲ့လိုမျိုးကြီးနိုင်ငံချင်းလောက်တာပေါ့အဲ့တော့ဒါပေမဲ့ဗျာဟိုပြောရမယ်ဆိုရင်ကတော့မချိန်တာဘူးပေါ့နော်ပြင်ပမှန်လောက်စူကန်အဲ့လိုမျိုးဆဲကန်ပြီးတော့အဲ့လိုမျိုးမနာတဲ့လောက်ပြီးတော့ပြင်ပမှန်ရသမျှကိုလောက်ခါတော့အပြည့်ဝရချင်တာပေါ့ဘာလို့မဆိုဒါပေမဲ့မချိန်နိုင်ုံကမချိန်နိုင်ုံကပြင်ရတော့ကျွန်တော်တို့ဖာမလောက်လို့မရတော့အဲ့လိုမျိုးဒီတိုင်းပဲစိတ်ထဲမှာပဲမှတ်ထားတာပေါ့
စတက်အနာတင်လိုက်ချိန်တုန်းကကိုအောင်လေးဟာတက္ကသိုလ်ကျောင်းသားတူပါအဲ့ဒီနောက်သူဟာဆန္ဒပြပွဲတွေမှာပါဝင်ခဲ့ပြီးကရင်ပြည်နယ်မှာရှိတဲ့လက်နက်ကိုင်တပ်ဖွဲ့တစ်ခုမှရဲဘော်တပ်ဦးအဖြစ်တာဝန်ထမ်းဆောင်ခဲ့ပါတယ်။ဒါပေမဲ့တိုးထဲမှာငှက်ဖျားရောဂါအပြင်းထန်ခံစားရတာကြောင့်မဲဆောက်မြို့ကိုစစ်ကူတဖို့ရောက်လာခဲ့ပါတယ်။စစ်ကူတရင်အသိမိတ်ဆွေတွေနဲ့အတူနေထိုင်နေတာလည်းဖြစ်ပါတယ်။အဲ့ဒီလိုနေထိုင်နေစဉ်အတွင်းမှာပဲစာဝတ်နေရေးအခက်အခဲရှိလာတာကြောင့်အိမ်ရဲ့မနီမဝေးမှာရှိတဲ့ဗုဒ္ဓရုပ်ဘွားတော်တည်တဲ့လုပ်ငန်းခွင်မှာပယံလုတ်သားအနေနဲ့ပထမဆုံးဝင်ရောက်လုပ်ကင်ခဲ့ပါတယ်။အထောက်အထားမရှိတာကြောင့်တရက်ကိုဘတ်200ဝန်းကျင်သာရရှိသလိုလုပ်ငန်းခွင်မှာလည်းလှုပ်အားကောင်းပုံဖြစ်တာတွေခံခဲ့ရပါတယ်
။သူတို့လုပ်ငန်းခွင်တွေပါလေလုံးဝစေးပြီးမဖြစ်ဘူးပေါ့ဗျာ။အကုန်လုံးသူကဖျားကြီးမှသူရန်စင်တွေပဲကတ်ထားတဲ့ဝါးတွေဆိုရင်လည်းအဲ့လိုနှစ်ချို့နေပြီဗျာ။အနေရဟိုထားပါတော့အနေကာဝယ်ဖို့တခုလုတ်ပေးထားလားဆိုလဲအဲ့ဒါလည်းလုတ်ပြီးမထားဘူးကုလစီမဖြစ်ဘူးပြုတ်တယ်သွားရင်လည်းပြီး90လောက်ရှိရဲအဲ့လိုမျိုးအမြင်ကြီးပဲအဲ့ဒါတည်ပဲပေါ့သူတို့ကတော့ဘာမှအမခန့်ညမှာပြီးမှာဘာလို့လဲဆိုတော့ကို့မှာကဟိုမြန်မာနိုင်ငံကနေလာပြီးတော့ဟိုအဲ့လိုမျိုးတော့ဘန်းမရှိပဲနဲ့အဲ့လိုမျိုးပို့ပြီးတော့လောရတဲ့လူပြောက်ဆိုတော့ကိုကတိုင်တန်းလို့အဲ့လိုမျိုးဖြစ်လို့တိုင်တန်းလို့တိုင်တန်းရင်လည်းတိုင်တန်းလို့လည်းမရဘူ
းလုပ်ငန်းခွင်ကအနေအများလွန်းလှတဲ့အတွက်၄ရက်လောက်သာအလုပ်လုပ်ပြီးအလုပ်ကနေထွက်ခဲ့ပါတယ်ဆယ်ရက်ပြည့်အောင်မလုပ်ခဲ့တဲ့အတွက်ကိုအောင်လေးဟာသူ့ရဲ့နေထွက်ခါလည်းမရရှိခဲ့ပါဘူးထိုင်းနိုင်ငံမဲဆောက်မြို့ဟာလွန်ခဲ့တဲ့ဆယ်စုနှစ်တွေကတည်းကမြန်မာနိုင်ငံကရွှေပြောင်းလုပ်သားတွေနဲ့စစ်ပေးရှောင်ပြည်သူတွေခိုးလုံရနေရတခုဖြစ်ပါတယ်စစ်အနာသိမ့်ပြီးတဲ့နောက်မှာတော့အနာသိမ့်စစ်တပ်ကိုဆန့်ကျင်တဲ့ဆရာဝန်စစ်သားကျောင်းဆရာစတဲ့နိုင်ငံဝန်ထမ်းတွေပါအဝင်ကျောင်းသားကျောင်းသူတွေနဲ့အရက်သားပြည်သူတွေအားလုံးဟာလုံခြုံရေးအရထိုင်းနိုင်ငံကိုထွက်ပြေးတိမ်းရှောင်လာကြပြီးအများစုကတော့မဲဆောက်မြို့ကိုရောက်လာကြတာပါငွေကြေးအဆင်မပြေသူတွေဟာတရားဝင်နေထိုင်ခွင့်နဲ့လွတ်လပ်ခွင့်မရှိပေမဲ့အခြေအနေအရရရအလုပ်ကိုဝင်လုပ်နေကြရပါတယ်မဲအင်ဂျင်ကကျောင်းဆရာမတဦးဖြစ်ပြီးအနာသိမ့်ပြီးတဲ့နောက်မှာတော့အကျမ်းမဖက်အာနာဖီဆန်ရေး CDM လှုပ်ရှားမှုမှာပါဝင်ခဲ့သူပါ။သူမဟာမဲဆောက်မြို့ကိုပြီးခဲ့တဲ့နှစ်ကထွက်ပြေးလာခဲ့ပြီးကာလအတန်ကြာအထိအလုပ်မရှိဘဲနေထိုင်ခဲ့ပါတယ်။အဲဒီနောက်ဆက်ချုပ်တင်တန်းတစ်ခုတက်ပြီးထဲချုပ်စက်ရုံတစ်ခုမှာဝင်ရောက်လုပ်ကင်ခဲ့ပါတယ်။တရက်ကို12နာရီကျော်အလုပ်လုပ်ကင်ရသလိုသူမနေထိုင်တဲ့အခန်းကလည်းမလုံခြုံတာကြောင့်တစ်လအကြာမှာတော့လှုပ်ထွက်ဖို့ဆုံးဖြတ်ခဲ့ပါတယ်။အလုပ်ထွက်ခဲ့ချိန်မှာတော့သူမရတဲ့လောအားကပမာဏကိုအပြေအဝမရခဲ့တဲ့အပြင်အဲ့ဒီလောအားကရှင်းပြဖို့ကိုလည်းလှုပ်ရှင်ထမ်းမှအချိန်ချင်းတောင်းဆိုခဲ့ရပါတယ်
။ဒါကတော့ထုတ်ပေးရက်ကိုဟိုဘယ်နည်းပဲထုတ်ဖို့သူရှင်းတာပြီးဒီမှာနောက်နေသွားယူမယ်ပေါ့နော်။အဲ့လိုမျိုးဆိုတော့မထုတ်ပေးဘူးပေါ့နော်။မထုတ်ပေးဘူးဆိုတာအခမ်းမို့မထုတ်ပေးဘူးပေါ့နော်။ကိုယ်တိုင်ကထုတ်ပါသူပြောတယ်။အဲနောက်ရက်လာထုတ်ဆိုတော့ညီမကဘယ်ရက်လာမလဲဆိုပြီးတော့ခိန်တော့ပေါ့နော်။အဲ့လိုမျိုးတစ်ချိန်အတိအကျမပေးဘူးပေါ့နော်။အမဟိုဖုန်းဆက်လို့မရတာလေးရှိရဲ့အကိုင်းတော့လည်းအဲ့လိုမျိုးပေါ့နော်ရက်ချင်းမပေးဘဲနဲ့ဟိုရက်ဒီရက်အလုပ်ရှုံနေလို့အဲ့လိုမျိုးနေနေပဲအမတလားကြောကြောပေါ့နော်အဲ့လောက်ပြန်ကြာသွားတယ
်ထိုင်းအလုပ်ကံဦးစီးဌာနရဲ့2023ခုနှစ်မေလကထုတ်ပြန်ထားတဲ့စီးရင်တွေအရထိုင်းနိုင်ငံမှာမှတ်ပုံတင်ထားတဲ့မြန်မာရွှေပြောင်းအလုပ်သမားနှစ်သန်းနီးပါးရှိလို့နေပါတယ်ထိုင်းနိုင်ငံအတွင်းမှာအရင်ကတည်းကထောက်ထားမဲ့ရွှေပြောင်းအလုပ်သမားအများအပြားရှိခဲ့ပြီး စစ်တပ်အာဏာသိမ်းပြီးတဲ့နောက်ပိုင်းမှာလုံသားဥယေပုံမှန်များပြားလာခဲ့တာပါဒီအချိန်မှာအလုတ်ကင်ခွင်လန်းတွေကကန့်တက်ရှိလာပြီးအလုတ်ရှင်အများစုကတော့ထောက်ထားရှိတဲ့လုံသမားတွေကိုပိုပြီးလှုပ်ခန့်ခြင်းကြပါတယ်ဒီလိုအခြေအနေတွေကြောင့်လုံသမားအခွင့်အရေးချိုးဖောက်ခံရတာတွေပုံများလာတယ်လို့ရောင်ကြီးဦးအလုတ်သမားဖရဲတီထောင်သူတူဦးဖြစ်သူဦးမိုးကျော်ကပြောပါတယ
်တကယ်ပြဿနာအရင်းငယ်ကအလုတ်ရှိတဲ့ပမာဏနဲ့လုံသားဥယေကများလာတဲ့ခါကျတော့လုတ်ရှင်ကတိတယ်လေဒီဈေးနဲ့မလို့နေဒီမှာနောက်ကမင်းတဲ့တစ်ဆလောက်ရှိတဲ့လူကြီးရှိရင်ကခေါ်ခိုင်းလိုက်လို့ပဲအဲ့ပြဿနာဖြစ်လာအဲ့ပြဿနာဖြစ်လာအဲ့တော့မရှိရှိတာကိုပဲလုတ်ရတယ်လို့ဖြစ်လာဥရိယာပေးရမယ်ပတ်စံမျိုးမပြီးတော့မယ်နဲ့ပနေလာတာပေါ့
ပြည်ပြည်ဆိုင်ရာလူ့ခွင့်ကြီးညာစာတမ်းရဲ့ပိုက်23အရာလူတိုင်းဟာခွဲခြားခြင်းမခံရဘဲတူညီတဲ့အလို့အတွက်တူညီပြီးမျှတတဲ့အခကျင်းငွေရပိုင်ခွင့်ရှိတယ်လို့ဖော်ပြထားပါတယ်။မဲဆောက်မြို့မှာတစ်နှစ်၈နာရီအလို့ချိန်အတွက်အနည်းဆုံးလောက်ခလာစာကို332ဘတ်သတ်မှတ်ထားတာပါ။ဒါပေမဲ့အလို့သမားအများစုဟာလက်တွေ့မှာတော့ရတဲ့နဲ့အခကျင်းငွေမရကြဘူးလို့ဦးမိုးျော်ကပြောပါတယ်။ထိုင်းဆိုရကတော့လူသမားရေးရာကိစ္စတွေနဲ့ပတ်သက်ပြီးစနစ်ကျတဲ့ဥပဒေတွေပြဋ္ဌာန်းထားတာပါ။ဒါပေမဲ့အလုတ်ရှင်တွေနဲ့အာဏာပိုင်တွေဟာအဲ့ဒီစီးမြင့်ဥပဒေတွေကိုလိုက်နာဆောင်ရွက်တဲ့နေရာမှာအာဏာမှုတွေရှိနေတယ်လို့လုံသမားအရေးဆောင်ရွက်သူတွေကပြောဆိုကြပါတယ်။အယမင်းကထိုင်းနိုင်ငံမှာနေထိုင်အလုတ်လုပ်ကိုင်နေတာ15နှစ်ကျော်ရှိပါပြီ။သူမနေထိုင်နေချိန်အများစုမှာတော့တရားဝင်ထောက်ထားလည်းရှိပါတယ်။တောင်ဆန်းစစ်ကြီးအစိုးရဦးဆောင်တဲ့ကာလာတုန်းကတော့တိတာထင်ရှားတဲ့အပြောင်းလဲတွေရှိခဲ့ပြီးအနာသိင်ချင်နောက်ပိုင်းမှာတော့အခြေအနေတွေပုံမှုဆိုးရွားလာတယ်လို့သူမရဲ့တွေ့ကြုံကိုအခုလိုပြောပြထားပါဗျ။
အခုနောက်ပိုင်းအနာသိင်ပြီးတဲ့ခါတော့ကျတော့သူက OG ကိုလုံးဝမပြီးတော့ဘူး။အမေစုလက်ထက်မှာကျတော့သူက OG ကိုပြီးတယ်။တနားယူ15ဘတ်ဆိုရင်15ဘတ်50ဆို50ပေါ့နော်။အခုနောက်ပိုင်းကျတော့မပြီးတော့ဘူးပေါ့နော်။အမေစုမတက်ခင်တော့ဆိုလို့ရှိရင်သူကမနက်7နာရီကနေည9နာရီထိပေါ့နော်။ဒါပေမဲ့အမေစုတက်ပြီးတဲ့အချိန်မှာသူက9နှစ်တက်တယ်မှာသူကဟုတ်စားမနက်၈နာရီကနေညနေ၅နာရီထိပြန်ဖြစ်သွားတယ်။အဲ့ဒီကနေအာနာသိမ့်ပြီးတဲ့အခါမှာသူကပထမပိုင်းလှုပ်တလို့မျိုးပဲမနက်၈နာရီကနေညနေအဲ့ဒီ၉နာရီထိပါပေါ့သူကအော်ဒီယိုလုံးဝမပြီးတော့ပဲနဲ့ဖြောက်ပလိုက်
။မဲဆောက်မြို့မှာအခုနှစ်ပိုင်းအတွင်းမှာလူသမားအရေးနဲ့ပတ်သက်တဲ့တိုင်ကြားစာတွေပုံမှန်များပြလာတယ်လို့ဦးမိုးကျော်ကပြောပါတယ်။ရောင်ကြီးဦးအလုသမားအဖွဲ့ဟာတရားဝင်ထောက်ထားရှိသူတွေတောင်မှကထောက်ထားမရှိတဲ့သူတွေအတွက်ပါသူတို့ရဲ့အငင်းပွားမှုတွေကိုကူညီဖြည့်ရှင်းပေးနေတာပါ။သူတို့အဖွဲ့ဟာအခြားအလို့သမားအဖွဲ့အစည်း၄ခုနဲ့ပူးပေါင်းပြီးတက်ဆိုင်ရာနေရာအလိုက်ခွဲဝေဖြည့်ရှင်းပေးနေတာလည်းဖြစ်ပါတယ်။ပြီးခဲ့တဲ့2022ခုနှစ်မှာတော့တက်ခရိုင်အတွင်းအလို့သမားအဖွဲ့အစည်း၅ခုကိုတိုင်ကြားလာတဲ့လူခွင့်ရေးချိုးဖောက်မှုတွေဟာ190ခန့်ရှိပြီပဲ။အခုနှစ်မှာတော့ပထမ6လအတွင်းမှာတိုင်ကြားမှုပေါင်း200ဝန်းကျင်ရှိလို့နေပါပြီ။ဒီအရေးအတွက်ဟာလက်လန်းမီတဲ့အရေးအတွက်သာဖြစ်ပြီးနောက်ွယ်မှာဖြစ်ပွားတာတွေကဒီထက်ပုံမှန်များပြားနိုင်ပါတယ်။လူတိုင်းဟာငွေကြေးမတတ်နိုင်တဲ့အတွက်အမှုတိုင်းကိုမတိုင်ကြဘူးလို့ဦးမိုးကျော်ကပြောပါတယ်
။အမှုရေဆိုင်ရဲ့ကာလမှာကြားတော့သူအခြားလုံးနဲ့လုပ်ပြီးမှအခုဝင်ရဲရက်သွားပြီလေ
။
တစ်ဖက်မှာလည်းဒါဒီအမှုရေဆိုင်တစ်ဖက်မှာလည်းသူ့ရဲ့သူ့မိသားစုဘဝရည်ဒီတွေအလုပ်လုပ်ရတဲ့အခါမှာအဲ့ဟာစိတ်ကိုကြက်တယ်။အဲ့ဒီအလုပ်သမားတွေကိုစိတ်ဝင်စိတ်ဝင်နေမှာအဲ့လိုမျိုးလုံငန်းရှင်တွေနဲ့ပြဿနာတွေဆောင်တဲ့ကိစ္စရက်တွေဖြစ်လာပြီ။အခြားသူ့လုံငန်းရှင်များအတင်းရနေပြီးတော့နောက်ဝက်ကျမှအဲ့ဒီရေတပ်ပုံကို share လုပ်လိုက်တယ်။အဲ့လူသမားတွေလက်မခံတော့အခြားအလုံငန်းကွင်းတွေဒီလိုအလုံမျိုးသူ့ရဲ့အလားတူလူမျိုးတွေကိုရှာဖို့ခက်လာတော့သူနဲ့မတင့်တော်တဲ့သူမကျွမ်းကျင်တဲ့အလုပ်တွေကမှဆန္ဒဝါဝါလုပ်ရတော့ဝင်မနိုင်ဘူးပေါ့
လက်ရှိအချိန်မှာအထောက်အထားမဲ့နေထိုင်ကြသူတွေဟာမဲဆောက်မြို့မှာအလုပ်ကင်ရရှိဖို့ခက်ခဲကြသလိုတစ်ဖက်ကလည်းလုံခြုံရေးတင်းကျပ်မှုတွေကြောင့်ရရအလုပ်လုပ်ဖို့တောင်အပြင်းမထွက်ရဲဖြစ်နေကြတာပါစစ်အနာရှင်ကိုဆန့်ကျင်တဲ့သူတွေဟာလည်းပြည်တွင်းကိုလည်းမပြောင်းရဲပြေးလာတဲ့နေရာမှာလည်းအဆင်မပြေနဲ့စားဝတ်နေရေးကြက်တဲနေကြပါဗျမယမင်းကထိုင်းနိုင်ငံမှာနေထိုင်တာကြာနေပြီဖြစ်ပေမဲ့အခြားသူတွေလိုပဲမြန်မာနိုင်ငံရဲ့နိုင်ငံရေးအခြေအနေကောင်းမွန်မယ်ဆိုရင်အိမ်ပြန်ဖို့ဆန္ဒရှိနေပါတယ
်လူများနိုင်ငံကိုအားကိုးနေတာတဲ့အဲဒီကိုယ်နိုင်ငံကောင်းစားမှဖြစ်မယ်ဆိုတဲ့အတွေ့အကြုံလည်းလူတိုင်းမှရှိတယ်တိုင်းပြည်ကောင်းစားမှသူတို့ဒီဘဝကလွတ်မယ်ဆိုတာကိုသူတို့သိနေတယ်။ကိုယ်စီးပွားရေးအဆင်မပြေလို့ကိုယ်နိုင်ငံကိုမပြန်နိုင်သေးဘူးဆိုရင်တော့မှသူတို့နောက်ကကျောင်းတော့နောက်ကံကောင်းတဲ့အစိုးရကောင်းတရက်ပေါ်ပေါက်လာပြီဆိုရင်သူတို့သူများနိုင်ငံမှာနေရတာလည်းစိတ်ချလက်ချရှိတယ်။လုံလုံခြုံခြုံနဲ့သူတို့နေရတယ်ပြီးလို့ရှိရင်သူတို့ကိုမနှိမ်ရဲဘူးဆိုတာကိုသူတို့ကအကောင်းကောင်းသိတယ်ပေါ့နော်။အဲ့ဒီခံစားချက်ကိုညီမလေးလည်းသိတယ်။အဲ့ဒါကြောင့်မလို့ကိုယ်တိုင်းပြည်ကအရင်ပထမကောင်းမှုကအရေးကြီးတယ်ပေါ့နော်။ဟိုကတိုင်းပြည်ကောင်းမှုပဲမျှော်လင့်တယ်။
အခုတင်ဆက်ပေးခဲ့တဲ့အစီအစဉ်ကိုနားဆင်ကြကြရလို့ကျေးဇူးမယ်လို့ထုတ်တဲ့ဖွဲ့သားတွေကမျှော်လင့်ပါတယ်။ဒီအစီအစဉ်ကိုလူရှင်တွေကပံ့ပိုးကူညီထားပြီး Friendly မြန်မာနဲ့ Foundation Hero တွေကပူးပေါင်းတင်ဆက်ချတာဖြစ်ပါတယ်။ထုတ်တဲ့အစီအစဉ်ကိုနားဆင်ပေးတဲ့အတွက်ကျေးဇူးအထူးတင်ရှိပါတယ်ရှင်။
အနာသိမ့်ပြီးထမ်းရောက်ထောက်ထားမဲ့ဒုက္ခကို Frontier ဝိုင်းတော်သားတွေတို့တန်အစီအစဉ်မှာပြောပြခဲ့တာပါအခုတော့ဥတ္တမောင်တန်ဆွေးနွေးပေးထားတဲ့ Democracy လူ့ခွင့်နဲ့ခေတ်ပြိုင်ကဘာအစီအစဉ်မှာဒီတစ်ပတ်မှာတော့လိင်ကွဲပြားမှုဆိုင်ရာလူမှုသဘောထားစံနှုန်းအညွန်ကုလစင်ကန်စားနဲ့မြန်မာနိုင်ငံအပိုင်းတစ်ကိုပြောထားပါတယ်အမျိုးသမီးတွေပေါ်နှိမ်ချရှုမြင်မှုကင်းမဲ့တဲ့လူတွေကမြန်မာနိုင်ငံမှာတရားမှာတယောက်တောင်မရှိဘူးလို့ကုလသမဂ္ဂအစိုးရကစားကထောက်ပြပါတယ်။အမျိုးသမီးရေးတက်ကြွလို့ရှာသူမခင်လင်းနဲ့ဆွေးနွေးထားတဲ့ဥတ္တမောင်တန်းပြောပြပေးပါအောင်ခင်ဗျာ
။လူ့ပြည်ရေးပေါ်မှာတန်းတူညီတာမစင်စားတဲ့အစွဲတွေကဘာတော်မှာလူ10ယောက်ရှိတယ်နဲ့9ယောက်မှရှိနေတယ်ဆိုပြီးတော့ဒါကုလသမဂ္ဂဘုံမျိုးတုတ်တဲ့ ACC UNDP ကပြောပါတယ်ဒီเจ้าကိုဆွေးနွေးပေးဖို့ကျွန်တော်ဖိတ်ခေါ်ထားသူကတော့အမျိုးသမီးခွင့်ရေးလှုပ်ရှားသူမခင်လေးဖြစ်ပါတယ်မင်္ဂလာပါဆရာမကြီ
းမင်္ဂလာပါဆရာ
ဟုတ်ကဲ့ဒီကုလသမဂ္ဂဘုံမျိုးတုတ်တဲ့ ACC UNDP ကပေါ့เนาะအတူအားဖြင့်ကျွန်တော်တို့ GSNI လို့တည်ကြတဲ့အင်္ဂလိပ်လိုတော့ Gender Social Norms Indexနောက်ဆုံးစင်ခါစားတဲ့ပတ်သက်လို့ပြီးခဲ့တဲ့ဂျော်လာလေလောက်မှာပြတင်းထုတ်ပြန်ပါတယ်ဒီအစင်ခံစားရဆိုလို့ရှိရင်တော့ကဘာတော်မှာမျိုးသား10ယောက်နဲ့9ယောက်ကအမျိုးသမီးတွေပေါ်တိတ်ချကြည့်နေတဲ့သဘောထားနဲ့လောက်ကင်မှုရှိနေသေးပဲလို့ဆိုပါတယ်နိုင်ငံရေးမှာမျိုးသားကောင်းဆောင်တွေကအမျိုးသမီးကောင်းဆောင်တွေပို့ပြီးကောင်းတယ်လို့ကဘာတော်လူတစ်ပွဲလောက်ကမြင်နေကြသေးပါပဲတဲ့အစည်းအဝေးလုပ်ငန်းတွေမှာဆိုလို့ရှိရင်လည်းအမျိုးသားတွေဥဆောင်တာကပိုပြီးကောင်းတယ်လို့မြင်နေကြတဲ့သူက10ယောက်မှ4ယောက်ကျော်ရှိတယ်ဆိုပါတယ်အမျိုးသားတွေဟာသူ့ဇနီးကိုရိုက်တင်တယ်လို့မြင်တဲ့သူကလည်းကဘာတော်မှာ4ယောက်မှ1ယောက်ရှိနေပါတယ်ခင်ဗျဒါကတော့ကဘာတော်လုံးကိုချုပ်ပြီးကျွန်တော်တို့ပြောတာပေါ့လေဆိုတော့ဆရာမကတော့ကျွန်တော်မြန်မာနိုင်ငံနဲ့ပတ်သက်ပြီးမေးချင်ပါတယ်ဆိုတော့မြန်မာနိုင်ငံကိုကြည့်မယ်ဆိုလို့ရှိရင်အဲ့ဒီအစွဲတွေက2019ကနေ2020အထိပေါ့နော်အမျိုးသား69တက်မှ1ခွန်ရခိုင်နှုန်းမှာတွေ့ရတယ်အမျိုးသမီး69တက်မှ6ခွန်ရခိုင်နှုန်းမှာရှိနေကြတယ်ဆိုပြီးဒီအစင်ခံစားပြောပါတယ်တော့နိုင်ရှိလိုက်လို့ရှိရင်မျိုးသမီးအစွဲကြီးတဲ့သူကပိုတော့နည်းနည်းများနေတယ်လို့ချက်နေပါတယ်ဆိုတော့အစွဲကြီးတဲ့သူကလည်းတုံညာတန်း900ရခိုင်နှုန်းပဲရှိတယ်လို့ပြောတဲ့အခါကျတော့တရားမှာတယောက်တော့မရှိကြတော့ဘူးလို့ပြောရမှာပါဆိုတော့ဆရာမကအမျိုးသမီးအခွင့်ရေးတန်းတူညီညာရေးကိုလည်းနှစ်ပေါင်းများစွာလုပ်ကိုင်လာတဲ့သူဖြစ်တဲ့ဒီလိုလှုပ်ရှားနေတဲ့သူတယောက်အနေနဲ့ဒီသတင်းမျိုးကိုကြားတဲ့အခါမှာဘယ်လိုများခံစားရပါသလဲခင်ဗျာ
ဟုတ်ကဲ့ပထမဦးဆုံးတော့ဒီလောက်ရခိုင်နှုန်းများတော့များလိုက်တာလို့တော့ဟိုစိတ်ထဲမှာဖြစ်တာပေါ့နော်ဒါပေမဲ့ကျမတို့ဒီတိုင်းပြည်ရဲ့အခြေအနေနှစ်ပေါင်းများစွာပေါ့နော်အယိုးဆွဲအမြင့်တွေတဲ့တရေတွေဆွဲခိုင်တဲ့အမြင်ဆွဲတွေကိုပြောင်းလဲဖို့လုပ်တဲ့အခါမှာနိုင်ငံရေးအပွင့်ကာလအရန်တိုပါရဆရာအဲ့လိုကာလလေးမှာဒီအဆွဲတွေအမြင်တွေကိုပြောင်းဖို့လုပ်ရတဲ့မြို့သမီးခွင့်ရေးလုပ်ရတဲ့ပုံကူတွေအတွက်ကလည်းလူရောငွေကြေးရောစွမ်းဆောင်ရောအကန့်အသတ်ရှိတဲ့အတွက်ဒီကာလတိုလေးမှာမြို့သမီးတွေရောအမျိုးသားတွေရောဒီမှာရှိနေတဲ့အဆွဲတွေဖျောက်ဖို့အသိပညာပေးတွေမူဝါဒတွေလုပ်တာမလုံလောက်ပါဘူးအဲ့ဒီအတွက်ဒီရလာတဲ့ reset ကလည်းဖြစ်တင်တဲ့ reset လို့ပဲမြင်ပါတယ်ဆရာ
ဟုတ်ကဲ့ဆရာမအပညာရေးမှာကြတော့အစွဲကြီးတဲ့သူကဒါ52.5300နှုန်းပဲရှိတယ်ဆိုတော့ဒါမစိုးရဘူးစိုးရမှာပေါ့နော်ဆရာမဆရာမဒါဘာကြောင့်လို့ထင်ပါသလဲခင်ဗျအ
ဲ့ဒါလေကျမကတော့ဘယ်လိုမြင်လဲဆိုတော့ပညာရေးဆိုတာမှလည်းအခြေခံပညာနဲ့ပေါ့နော်အစင်းမြင့်ပညာဒီလိုလည်းရှိမယ်လို့ထင်တယ်အခြေခံပညာမှာတော့ကျမတို့နိုင်ငံမှာကအလုံးက free education ပေါ့နော်အလုံးကိုပညာသင်ခွင့်ပေးထားတယ်ကန့်တတ်မှုတွေတိတ်မရှိတဲ့အခါကျတော့အလုံးကမြင်နေရတာပေါ့ဒီမှာ10တန်းအမှတ်ဒီမှာပဲကြည့်မလားအောင်စင်းနေမှာပဲကြည့်မလားအမျိုးသမီးလေးတွေလူအမျိုး main ကလေးငယ်တွေကပို့ပြီးတော့ထူးထူးချွန်ချွန်နဲ့အောင်မြင်တာကိုလူတိုင်းမြင်နေရတယ်တာမန်ပြည်သူလူလူလည်းမြင်နိုင်တယ်အဲ့ခါကျတော့ကျမကဘာကိုသွားတွေ့လဲဆိုတော့လူတွေကမျက်စိရှိမှမြင်ရတဲ့ဟာတက်တေတာကရှိတဲ့ဟာဆိုရင်အော်ဒါသူတို့ကဆွမ်းဆောင်နိုင်ပါလားဆိုတဲ့ဟာကိုတာမန်ပြည်သူကဒီလိုမြင်တဲ့ခါကျတော့ပညာရေးမှာတော့ အမျိုးသမီးတွေကဟိုတောင်းဝင်ခွင့်တွေမှာပဲဖြစ်ဖြစ်ဟိုကျမတို့စနစ်ကနေကန့်သက်ထားလို့ရတယ်ကျမတို့ကစေတက်ကတူဘယ်လိုတက်ကတူ
economic empowerment So,
ဒီညာရေးနဲ့စီးပွားရေးကြားချိတ်ဆက်မှုအဆက်ပြတ်နေတာကလည်းကမ္ဘာတဝန်းမှာတွေ့ရတယ်ဆိုပြီးတော့ UNDP ကဆိုပါတယ်ဆိုတော့မြန်မာနိုင်ငံမှာဟောဆက်မှာဘယ်လိုများသွားတွေ့ရတယ်ဒီစီးပွားရေးနဲ့ပတ်သက်ပြီးတော့အဲ့အမှန်ပါပဲဆရာဘာလို့ဆိုတော့ကျွန်တော်တို့ပညာရေးဆိုတာအသိပညာကိုပေးတဲ့လို့တော့ဟိုကျွန်တော်တို့မြန်မာနိုင်ငံရဲ့ပညာရေးဆက်နဲ့အဲ့လိုဖြစ်နေတာပေါ့နော်အတက်ပညာနည်း ကတူတွေကနေပြီးတော့လုပ်ငန်းခွင်မှာအဆင်သင့်ဖြစ်အောင်မတင်ပေးလိုက်နိုင်သူကအတိပညာကိုပဲပေးလိုက်နိုင်တယ်အဲ့ဒီအတွက်ဟိုပညာရေးနဲ့ အမျိုးသမီးတွေဟာစီးပွားရေးလုပ်ငန်းတွေမှာစွမ်းဆောင်နိုင်နေဆိုတာတကယ်လက်တွေ့မှာတော့ရှိပါတယ်တကယ်အမျိုးသမီးလုပ်ငန်းရှင်အောင်မြင်တဲ့လုပ်ငန်းရှင်တွေဖြစ်တယ်ဒါပေမဲ့အဲ့လိုလူတွေပြန်ကျင့်လဲထူးထူးချွန်ချွန်နဲ့ကိုကိုစွမ်းကိုစားနဲ့ဖြစ်တာတဲ့မျိုးရိုးစင်ဆက်ပေါ့နော်အမွေဆက်ခံပြီးတော့သူ့မှာပစ္စည်းဥစ္စာအပြင်တော်၎င်းမိဘရဲ့လုပ်ငန်းကိုတက်ခံလာတော့သကောင်ဒီလိုမျိ ye long and mother pity. I mean, I'm some time boo a dread. Oh, and debated Buarari are needed. My loan sanity, one of which it is sanity, I need it. Now got Uberi, I need it, Pido. Tomorrow, a quaint and alley machine. Machida Cajaro, Yenega, a user, mid to any day. Quetas Sam, who a build the meat to entirely long time bamla, who are long time mau, so they can't that she moved it, Tara Masuro. Po so be or tomorrow, mute the media, yes, he buy long handy master town time qua. Oh, Tindala. Ayasia Mashibu. Now, mute me, Kurangoale, Truadi, Loku, long time Pamela, Sure, Tantiana, Soviet, Kokukule, Yonji, who are nature at the Pamela.
Okay, Sama. Be general. You had to be a cheater, Kama, Nanga in the bag with a cheap body. So Nanga in the bag out of Siboy, Ted, who be your door, they let your mama, Pada on the Sura, below a swear she did your consent that Bangaya and no she did our dear body. Sure. Samara Nanga China Piedle, Nangaima, Sigwans up, I will get boo to dear Piedle Suro. Nanga in the Bema, Bariga, abuse me with a single Japan.
A Nanga in the Bema, Nene, you start swear Nere Suaro, tomorrow booming in Pioino, who don't send to the town at Bama, but not mute me Usang Nanga, a down lay Masuro, Luria, who mean the Abono, mute me the little kindness or empty. At a pow, Pialas or there. ตัวรู้ว่าตีโอรีดีตัวราเทเลตด้วยเนี่ยมาเนาะตามมันพี่ตัวรู้เว็บพี่พี่ปอนเนาะเลตด้วยเนี่ยมาดาวช่วงชีเรสเรตบ่อปีอะไรเออตัวรู้นับไปยังเล็กกะละมาเมื่อตัวมีนั่งไงอุตส่าห์มาหนั่งไงปาร์ตี้เดมาลดตัวเรมาเอาช่วยไปมาเมื่อตัวมีเด็กปูบีปาวงคนยาละไอ้เบียงเล็กกะละด้วยมาปูปาวงคนอ่ะที่ตัดตาลียาละเลยค่ะมาที่เมื่อตัวมีเดียยาละเลยเช่นนี้ก็มาหมดที่พี่รู้เรื่องสั่งสั่งยี่ปูสั่งอุปยาจ้า ไอ้ห่าจ้าวเนี่ยจมารัวที่ปูบีรอไปเอสมาเนี่ยเลยจมารัวมีเนี่ยไอ้รถสิงคโปร์มัวรอย้ายไปจ้ะสิงคโปร์มัวโอ้ช่วงบีรอเบียวอเมซุยเนาะที่มีอุดมีดีกูนั่งไงยี่มาเลยเนาะตีชาร์เร่ปาวเวนฮูเนี่ยอามาคันเจชีเดซีแมนดีโพลิสีเดมัวราเลยจมารัวชิมาคุเชดิชีเดบ่าวไอ้รามิโอริโอชีเอาจมารัวปูเลวปูโลเลยกูปาวเวนเนี่ยมีอุดมีดีอาโจซาฮับีปาวเวนอาบีเมตัวมีอุดาดีเทตงซานลาวเป็นแมงคันบีรอ တို့ရဲ့လုံနာဝရိယတွေစိုက်ပြီးတော့လှုပ်ရတာဖြစ်တဲ့အတွက်ပို့ပြီးတော့ပြန်မှန်တယ်တကယ်တမ်းဆိုရင်မျိုးသားအားထုတ်မှုနဲ့မျိုးသမီးအားထုတ်မှုတန်းတူဖြစ်ရမယ်ပတ်ဖော်မန့်စ်မှာလည်းတန်းတူဖြစ်ရမယ်ဒါပေမဲ့ကျမတို့မျိုးသမီးတွေက3ဆလောက်ကိုအားထုတ်မှမျိုးသားတွေကိုအတိမတ်ပြုတယ်လို့မျိုးကျမတို့မျိုးသမီးတွေကအတိမတ်ပြုခံနေရတာဖြစ်တဲ့အတွက်တကယ်အာမခံချက်ပေးပြီးမျိုးသမီးတွေတန်းမှုပါဝင်ခွင့်အတွက်လှုပ်ပေးနိုင်တဲ့အခက်ဟိုလှုပ်ဆောင်နိုင်မှုတွေမရှိဘူးဒါကတော့စိန်ခေါ်ချက်ပေါ့နောက်တစ်ခါအတိမတ်ပြုမှုလေးစားမှုမျိုးသမီးတွေရဲ့အတန်ကိုထက်သွင်းစဉ်းစားမှုကလည်းမရှိဘူးတကယ်တော့မျိုးသမီးအရေအတွက်ကတိုးလာတာမြင်ရတယ်ဒါပေမဲ့အဲ့ဒီတိုးလာတဲ့မျိုးသမီးတွေရဲ့အတန်တွေသူတို့ရဲ့အကြံဉာဏ်တွေကိုအဲ့ဒီ institute တွေမှာရှိနေတဲ့အမျိုးသားတွေကတိတိကျကျထက်သွင်းစဉ်းစားမှုကတော့အားရစရာမကောင်းသေးပါဘူးဆရာ
ဟုတ်ကဲ့ပထမဆုံးအကြည့်ဒီမှာပဲနားပြစီအခုဆွေးနွေးခဲ့တာတော့မျိုးသမီးတက်ကြွရဲ့တက်ကြွလှုပ်ရှားသူမှတ်ခင်လေးဖြစ်ပါတယ်ကျွန်တော်တပေါင်းသားနော်
အမျိုးသမီးတွေအပေါ်နှိမ်ချမှုမြန်မာမှာကြီးမားနေသေးတာကိုဥတ္တမောင်တန်ဆွေးနွေးပေးခဲ့တာပါမကြခင်ဒုတိယပိုင်းမှာလည်းလာမယ့်အာရှနိုင်ငံရေးလက်ရစီးပွားနဲ့ဥတုရာသီစတဲ့စနေညပတ်စဉ်ကဏ္ဍတွေကိုဆက်နားဆင်ကြည့်ရှုကြပါအောင်ခင်ဗျာ
VOA အစီအစဉ်တွေကိုရေဒီယိုရုံမြင်တန်ကြားလို့ပြင် Facebook စာမျက်နှာကနေပြီးတော့လည်းနားဆင်ကြည့်ရှုနိုင်ပါတယ် VOA မြန်မာပိုင်း Facebook စာမျက်နှာလိပ်စာကတော့ facebook.com/voabemis ဖြစ်ပါတယ်
မင်္ဂလာညချမ်းပါတော်ရရှိများခင်ဗျာ VOA American အသံကနေစနေညပိုင်းမြန်မာဘာသာအစီအစဉ်တွေကို Washington DC မြို့တော်ကနေရုပ်သံကပါည10:00အထိဆက်တိုက်ထုတ်လွှင့်ပေးနေပါတယ်။လိုင်းဒိုမီတာ3251နောက်လိုင်းလက်မီတာ190တို့အပြင် VOA ရဲ့ website Facebook နဲ့ YouTube ကနေလည်းတစ်ချိန်တည်းဆက်ပြီးတော့တိုက်နားဆင်ကြည့်ရှုနိုင်ပါတယ်။အခုဒုတိယပိုင်းမှာတော့နောက်ထပ်စနေညပတ်စဉ်ကဏ္ဍတွေဖြစ်တဲ့လေယာစီးပွားနဲ့ဥရယာသည့်အစီအစဉ်မတိုင်ခင်အရင်ဆုံးတော့အာရှနိုင်ငံရဲ့အစီအစဉ်ပါ။ကမ္ဘောဒီးယားမှာဇူလိုင်23ရက်နေ့မှာကျင်းပမဲ့ရွက်ကောက်ပွဲကိုတစ်ဖက်သက်ရွက်ကောက်ပွဲလို့ဝေဖန်နေပြီးလက်ရှိဝန်ကြီးချုပ်ဟွန်ဆန်ရက်သားဟွန်မနက်ဝန်ကြီးချုပ်ဖြစ်လာဖို့တေချာသလောက်ရှိနေပါတယ်။ထိုင်းနိုင်ငံမှာတော့ပီတာလင်ဂျရွန်ယက်ဝန်ကြီးချုပ်အဖြစ်ထပ်မံမဲခွဲဖို့လွှတ်တော်ကတားမြစ်လိုက်ပါတယ်။နောက်မြမရေးအာဆီယံနဲ့အနေနဲ့ NUG ပါဝင်တိုက်ခန့်တွေနဲ့ပါဆက်ဆံဖို့သူတွေတီတူကအကြံပြုလိုက်ပါတယ်။ဒီပတ်အာရှနိုင်ငံအစီအစဉ်မှာကိုစော်မှုကျော်ပြောပြပေးပါအောင်ခင်ဗျာ။
ဒါကအာနာကိုကြုတ်ကင်ထားတဲ့ကမ္ဘောဒီးယားနိုင်ငံမှာဇူလိုင်လ23ရက်နေ့တနင်္ဂနွေနေ့မှာလွတ်တော်ရွေးကောက်ပွဲပြုလုပ်မှာဖြစ်ပါတယ်။အတိုက်အခံတွေအရဖက်အဖွဲ့အစည်းတွေသတင်းဌာနတွေဝေဖန်ရေးသမားတွေကတော့ဒီရွေးကောက်ပွဲဟာတပါတီတွေကနေဥဆောင်ပြုလုပ်တဲ့ဟန်ပြတစ်ဖက်သက်ရွေးကောက်ပွဲလို့ပြောဆိုကြပါတယ်။ပြီးခဲ့တဲ့တောက်ကြနေ့တုန်းကတော့ဝန်ကြီးချုပ်ဟွန်ဆန်နဲ့သူ့ရဲ့သားဗိုလ်ချုပ်ကြီးဟွန်မနက်တို့ဥဆောင်တဲ့ကမ္ဘောဒီးယားပြည်သူ့ပါတီ CPP ရဲ့ရွေးကောက်ပွဲစည်းရုံးလှုံ့ဆော်မှုနောက်ဆုံးနေ့ပိတ်ပွဲကျင်းပခဲ့ပါတယ်။ဒီကနေ့ကကျွန်တော်တို့အတွက်အောင်ပွဲနေ့ဖြစ်ပါတယ် CPP ပါတီတခုပဲကမ္ဘောဒီးယားကိုဦးဆောင်နိုင်တဲ့အရေးအချင်းရှိပါတယ်လို့ဟွန်မနက်ကပြောဆိုသွားတာပါ။ဒီရွေးကောက်ပွဲမှာဟွန်ဆန်ရဲ့ CPP ကမ္ဘောဒီးယားပြည်ပပါတီတခုလောက်ပဲလောက်လောက်လာလာပါဝင်ပါတယ်။အရင်ကအတိုက်အခံပါတီတွေဖြစ်ခဲ့တဲ့ Samaranci ပါတီ၊မြို့သားကက်တင်ရေးပါတီစတဲ့ပါတီတွေကိုအကြမ်းဖက်တိုက်ခိုက်တာ၊ဖမ်းဆီးထောင်ချတာစတဲ့နည်းတွေနဲ့နှိမ်နှင်းခဲ့ပါတယ်။အတိုက်ခံကောင်းဆောင်ခင်ဆုံခကိုလည်း2018ခုနှစ်ကတည်းကဖမ်းဆီးထားပြီးပြီးခဲ့တဲ့မတ်လတည်းတုန်းကပဲထောင်ဒဏ်28နှစ်ချမှတ်ခဲ့ပါတယ်။အခြားတင်ရှားတဲ့အတိုက်အခံကောင်းဆောင် Samaranci လည်းပြည်ပကိုနောက်ထပ်တစ်ကြိမ်ထွက်ပြေးရပြန်ပါတယ်။ကမ္ဘောဒီးယားရွေးကောက်ပွဲနဲ့ပတ်သက်လို့လူအခွင့်အရေးဆောင်ကြည့်အဖွဲ့ဖြစ်တဲ့ HRW ကအာရှဌာနလက်ထောက်ညွှန်ကြားရေးမှူး Phil Robertson ကအခုလိုပြောပါတယ
် Quite clearly there's an effort by Hun Sen to intimidate
Democracy ရှိတဲ့အောင်ဟန်ပြလှုပ်ဆောင်ဖို့ Hun Sen ဟာပြည်သူတွေကိုရောအတိုက်ခံနိုင်ငံရေးသမားတွေကိုပါဘယ်သူမှမပြောရဲအောင်ချိန်ချောက်ထားတယ်ဆိုတာအလွန်ကိုရှင်းပါတယ်ပြီးခဲ့တဲ့ရွေးကောက်ပွဲတုန်းကလည်း Hun Sen မှာဘာမှပြောပါတော့တဲ့အတိုက်ခံဆိုတာမရှိခဲ့ပါဘူ
းလွန်ခဲ့တဲ့နှစ်ပေါင်း30ကျော်ကကမ္ဘောဒီးယားပြည်တွင်းစစ်ကိုကုလသမဂ္ဂဂျာခန်ဖြေရှင်းခဲ့ပြီးနောက်ရွေးကောက်ပွဲ6ကြိမ်ပြုလုပ်ခဲ့ရမှာဟွန်ဆန်ဦးဆောင်တဲ့ CPP ပါတီကပဲ6ကြိမ်လုံးအနိုင်ရရှိခဲ့ပါတယ်ပြီးခဲ့တဲ့2018ခုနှစ်ရွေးကောက်ပွဲတုန်းကလည်းလွှတ်တော်နေရာ125နေရာအတွေ့ CPP ပါတီကပဲအကုန်လုံးအနိုင်ရရှိခဲ့ပါတယ်ဝန်ကြီးချုပ်ဟွန်ဆန်ရဲ့သားဗိုလ်ချုပ်ကြီးဟွန်မနက်ဟာတနင်္ဂနွေနေ့ရွေးကောက်ပွဲမှာလွှတ်တော်အမတ်ဖြစ်လာပြီးလွှတ် တုတ်တော်ကနေဝင်ကြီးချုပ်အဖြစ်တင်ပြလိုက်ရင်ဘရင်ကအတီးပြုတ်လိုက်ရင်တော့ဝင်ကြီးချုပ်ဖြစ်လာတော့မှာဖြစ်ပါတယ်အသက်45နှစ်ရှိပြီဖြစ်တဲ့ဟော်မနက်ဟာ American West Point စစ်တပ်ကသူစင်းဖြစ်ပြီး New York တပ်ကသူမှာစီးပွားရေးနဲ့မဟာဝိဇ္ဇာပွဲရခဲ့ပါတယ်အဲဒီနောက် Britain Bristol တပ်ကသူမှာပါရဂူပွဲရခဲ့ပါတယ်အခုလိုအချိန်မှာပဲထိုင်းနိုင်ငံမှာတော့ရွေးကောက်ပွဲအနိုင်ရ Move Forward Party MFC ပါတီရဲ့ခေါင်းဆောင်ပီတာလင်ဂျရွန်ရက်ကိုဝန်ကြီးချုပ်နေရာအတွက်နောက်ထပ်တစ်ချိန်မဲခွဲဖို့ကိုပြီးခဲ့တဲ့ဇူလိုင်လ19ရက်နေ့ဗုဒ္ဓဟူးနေ့ကလွှတ်တော်ကပြစ်ပင်လိုက်တဲ့အတွက်ဝန်ကြီးချုပ်ဖြစ်လာဖို့အခွင့်အလမ်းပြီးဆုံးသွားပြီဖြစ်ပါတယ်။လွှတ်တော်ကိုယ်စားလှယ850ရှိတဲ့အထက်ဟာ395မဲ312မဲနဲ့ဆုံးဖြတ်ပြီးဒုတိယအကြိမ်မဲပေးခွင့်ကိုပိတ်လိုက်တာဖြစ်ပါတယ်။စစ်တပ်အာဏာသိမ်းပြီး2018ခုနှစ်မှာရေးဆွဲခဲ့တဲ့ထိုင်းဖွဲ့စည်းပုံအရအထက်လွှတ်တော်အမှတ်250ဟာရွေးကောက်ပွဲနဲ့တင်မြောက်တာမဟုတ်ဘဲစစ်တပ်ကခံထားတာဖြစ်ပါတယ်။နောက်ထပ်တဦးကိုဝင်ကြီးချုပ်အဖြစ်မဲပေးဖို့ဇူလိုင်လ28ရက်နေ့သတ်မှတ်ထားပေမဲ့ဘယ်သူရွေးခံမယ်ဆိုတာတိတိကျကျမသိရသေးပါဘူး။ MFP ပါတီပါဝင်တဲ့ရှစ်ပါတီမဟာမိတ်အဖွဲ့ကတော့တောက်ချာနေမှာအစည်းအဝေးလုပ်ခဲ့ပြီးဆက်လက်ကြိုးပမ်းသွားမယ်လို့ပြောဆိုထားပါတယ်။အခုလိုအချိန်မှာပဲအာဆီယံအဖွဲ့ဝင်နိုင်ငံတွေအနေနဲ့မြန်မာအရေးချဉ်းကပ်မှုမှာNUG အပါအဝင်အတိုက်အခံအနေနဲ့ပါဆက်ဆံတင်တယ်လို့ Washington DC အခြေစိုက်မဟာဗျူဟာလေ့လာရေးဌာနဖြစ်တဲ့ CSIS ရဲ့ရှေ့တောင်အာရှဆိုင်ရာတွဲဘက်သုတေသီ Andrika Natalikawa ကပြောဆိုလိုက်ပါတယ
် I think the key point here is that ASEAN member states should be engaging with
ASEAN တွင်မြန်မာအရေးနဲ့ပတ်သက်ပြီးချင်းကပ်ရမှာကွဲလွဲမှုတွေရှိနေပါတယ်တိုးတက်မှုလည်းမရှိပါဘူးအာဆီယံအဖွဲ့ဝင်နိုင်ငံတွေအနေနဲ့အတိုက်အခံဘက်ကဖြစ်စီပါဝင်နေတဲ့အဖွဲ့အစည်းအားလုံးနဲ့ဆက်ဆံတင်ပါတယ်ဥပမာ NUG နဲ့အခြားအတိုက်အခံအဖွဲ့တွေဖြစ်ပါတယ်လို့နာတလီကာဝါက VOA နဲ့ဆက်သွယ်မေးမြန်းစဉ်ပြောဆိုခဲ့ပါတယ်သူဟာအင်ဒိုနီးရှားနိုင်ငံသားရေးဝန်ကြီးဟောင်းမာတီနာတလီကာဝါရဲ့သားလည်းဖြစ်ပါတယ်ဒါအပြင်စစ်ကောင်စီနဲ့ပတ်သက်လို့လည်းအထူးကြံအောင်လှုပ်ထားတယ်ဆိုတာနဲ့တင်အပြေမဟုတ်ပါဘူးအတိအကျနေတာဟာသူတို့အတွက်တက်တောင့်တတရှိတဲ့အနေအထားဖြစ်တယ်လို့ရှင်းရင်းဆွဲအနေအထားလေးဖြစ်ပါတယ်။ဒါကြောင့်ပြဿနာအတွင်းပါဝင်နေတဲ့အဖွဲ့အစည်းအားလုံးနဲ့အစဉ်တိုင်းမှာတွေ့ထိဆွေးနွေးဖို့လိုပါတယ်လို့လည်းသူကပြောဆိုခဲ့ပါတယ်။အာဆီယံအနေနဲ့မြန်မာအရေးနဲ့ပတ်သက်လို့မီဂါဖုန်းလို့ခေါ်တဲ့လူသိရှင်ကြားကြီးညာပြောဆိုပြီးဖိအားပေးလှုံ့ဆော်စေတဲ့ဤကိုအသုံးပြုနေတယ်လို့ပြောဆိုထားပေမဲ့လည်းဒါကိုတကယ်တမ်းအကောင့်အထင်မဖော်သေးဘူးလို့လဲနာတလီကာဝါကသုံးသပ်ပြောဆိုခဲ့ပါတယ်။အလက်ကျဥက္ကဋ္ဌအင်ဒိုနီးရှားဟာမြန်မာအရေးဦးစားပေးဆောင်ရွက်ပေမဲ့လည်းလာမယ့်နှစ်အလက်ကျဥက္ကဋ္ဌဟာလာအိုနိုင်ငံဖြစ်တဲ့အတွက်မြန်မာအရေးချဉ်းကပ်မှုဟာတမျိုးတစ်ပုံဖြစ်လာအောင်မှာဖြစ်ကြောင်းဒီတစ်ပတ်အာရှနိုင်ငံရေးအစီအစဉ်မှာပြန်ပြလိုက်ရပါတယ
်။ကမ္ဘောဒီးယားကတစ်ဖက်သက်ရွေးကောက်ပွဲနောက်ထိုင်းဝန်ကြီးချုပ်ရွေးချယ်မှုပြဿနာနဲ့မြန်မာ့အာဆီယံစိန်ခေါ်မှုတွေကိုကိုစော်မှုကျော်ပြောပြသွားခဲ့တာပါအခုတော့လျာစီးပွားသတင်းများအစီအစဉ်မှာကျက်တင်ပြူဈေးတက်လာတာနဲ့ဘူပန်သက်မှတ်စီဖျက်ပေးဖို့တောင်းဆိုတာအပါအဝင်ကိုပြောထားပါတယ်အခုရပိုင်းအတွင်းမှာတော့ကျက်တင်ပြူဈေးအစမတန်မြင့်တက်နေပါတယ်ပြပပို့ကုန်ရောင်းဝယ်အတော်များများဘူပန်သက်မှတ်စီနဲ့မြန်မာကျက်ငွေလျာရစနစ်ဖျက်သိမ်းပေးဖို့အများကတောင်းဆိုနေပါတယ်ဒီလိုလျာစီးပွားသတင်းတွေကိုစူးစီးပြီး Pharma Times Media ကတင်ဆက်ပေးထားတာကိုနားဆင်ကြည့်ရှုကြပါအောင်ခင်ဗျာ
။မင်္ဂလာပါ။လျာစီးပွားသတင်းများစီစဉ်ကနေကြိုဆိုပါရစေ။လျာဆက်ပြည့်ရေးချစ်သူများရှင်လင်းချမ်းမြေ့ကြပါစေရှင်။ဒီတစ်ပတ်အတွက်လျာစီးပွားသတင်းတွေကိုကိုချောချောနဲ့သူကျမမေစပယ်ကတင်ဆက်ပေးသွားပါမယ်။
ဒီအပိုင်းတွင်မြန်မာနိုင်ငံလေယာဉ်စိုက်ပျိုးရေးနဲ့စီးပွားရေးကဏ္ဍကထိတ်တန့်ရောက်နေတဲ့သတင်းတွေထဲမှာတော့ပြည်တွင်းမှာကျက်သူမျိုးဈေးနှုန်းတွေစံချိန်တွေမြင့်တက်နေတဲ့သတင်းနဲ့စပြင်ပါတယ်တရုတ်နိုင်ငံဘက်ကနေကျက်သူမျိုးကျုပ်ဝင်ရောက်မှုနည်းနေရာကြောင့်ပြည်တွင်းဈေးကောက်မှာကျက်သူမျိုးဈေးကစံချိန်တွေမြင့်တက်နေတယ်လို့ကုန်တယ်တွေကပြောပါတယ်ရန်ကုန်ပြည်နယ်ဈေးကောက်မှာတရုတ်ကျက်သူမျိုးကျုပ်တပိတ္တာကို9500ကနေ9500ကျပ်ထိပေါက်ဈေးရှိနေပြီးပြည်တွင်းထွက်ရှမ်းမမှာကျက်တုံပြူကတော့တပိတ္တာကို8500ကနေ12000ကျက်ထက်ပေါက်ဈေးရှိနေရဲလို့ကုန်စည်တိုင်ကထုတ်ပြန်ထားပါဗျ။ပြီးခဲ့တဲ့ဇွန်လအတွင်းကကျက်တုံပြူကြီးကိုတပိတ္တာကိုလက်လီဈေးကမှာ9000ကနေ8000ကျက်ဈေးသာပေါက်ဈေးရှိခဲ့ပြီးရှမ်းကျက်တုံပြူကတော့တပိတ္တာကို8000ကနေ9000ကျက်ဝန်းကျင်လောက်သာပေါက်ဈေးရှိခဲ့တာဖြစ်ပါတယ်။ ပြီးခဲ့တဲ့ရက်ပိုင်းကစစ်ကောင်စီကုန်တွေအထဏာကကုန်တွေအမှုအရပြောင်းလဲတချို့ပြုလုပ်ခဲ့တာပါဝင်ငွေလဲနှုန်းမတည်ငြိမ်မှုတွေကြောင့်တရုတ်နယ်စပ်ကနေစစ်တုံ့ပြန်တွေးမှုတွေရောက်ကြပြီးဈေးနှုန်းတွေအဆမတန်မြင့်တက်လာတာဖြစ်တယ်လို့ဘေးနောင်ကုန်စီတိုင်းတာဝန်ရှိသူတို့ကပြောပါတယ်လက်ရှိရန်ကုန်ဘေးနောင်ဈေးကွက်ကို
ပြင်းထွင်းမြုပ်တီ6ဈေးနှုန်းတွေကျဆင်းနေပါတယ်။မိုးဆက်တိုက်ရွာနေတာအပါအဝင်မြုပ်တီ6ပြင်ပတင်ပို့မှုနယ်ပါသွားတာကြောင့်မြုပ်တီ6ဈေးနှုန်းတွေကျဆင်းနေတယ်လို့ငရုတ်ဆိုင်တောင်သူတွေနဲ့ကုမ္ပဏီတွေကပြောပါတယ်။ပြီးခဲ့တဲ့ဇွန်လကမြုပ်တီ6တပိတ်တာကိုတပေါင်း4000ကျပ်ပေါက်ဈေးရှိပြီးလက်ရှိမှာတော့တပိတ်တာကိုတပေါင်း3000ကျပ်ဝန်းကျင်ဈေးနဲ့အယောင်းဝယ်တည်နေနေပါတယ်
င်တက်တာကြောင့်ပြပအဝေရောက်ကြမှုနဲ့အတူဈေးနှုန်းမှာကျဆင်းသွားတာဖြစ်တယ်လို့ EOD တိုင်းကငရုတ်ဆိုင်တောင်သူကိုပိုက်ကပြောပါတယ်။လက်ရှိမြန်မာနိုင်ငံကငရုတ်ဒီစိမ့်နဲ့ငရုတ်ဒီ6တွေကိုထိုင်း၊လာအူ၊မလေးရှားနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတွေကိုတင်ပို့နေပါတယ
်။ပြပဖို့ကိုရောင်းဝယ်ဒေါ်လာပေါ်မှာဘဟုဘန်ကနှုံးတာတက်မှတ်လဲလဲပေးနေတဲ့စနစ်ကိုအပီးဖြတ်သိမ်းပြီးဖို့လုပ်ငန်းရှင်တွေကလိုလားနေကြပါတယ်စစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းအမေရိကန်ဒေါ်လာငွေကြေးပေါ်မှာထိန်းချုပ်လိုတာကြောင့်ပြည်ပပို့ကုန်ရောင်းဝယ်စုစုပေါင်းရဲ့65ရာခိုင်နှုန်းကိုစစ်ကောင်စီဗဟိုဘဏ်သတ်မှတ်စီနဲ့မြန်မာကျပ်ငွေလဲလဲပေးတဲ့စနစ်ကိုအပီးဖြတ်သိမ်းပြီးဖို့စီးပွားရေးလုပ်ငန်းရှင်တွေကတောင်းဆိုနေကြပါတယ်စစ်ကောင်စီဗဟိုဘဏ်ကတော့ပို့ကုန်ရောင်းဝယ်ရဲ့65ရာခိုင်နှုန်းအစား50ရာခိုင်နှုန်းကိုသာဗဟိုဘဏ်သတ်မှတ်စီနဲ့မြန်မာကျပ်ငွေလဲလဲကြဖို့ပြည်ကြေဆွန်လိုက်လာ73ရက်ကပြင်ဆင်တက်မှတ်လိုက်ပေမဲ့ထူးခြားတဲ့ပြောင်းလဲမှုမရှိဘူးလို့နေဆက်ပုံပုံလောကရှင်တွေကဆိုကြပါတယ်
။အဲ့ဒါပြောရမယ်ကြာဒီကတော့653စနစ်ရှိတယ်လေ။ပုံပုံရောင်းရဲ့65ရာခိုင်နှုန်းကိုဘူပါတက်မှတ်ပြီးလေဝေချန်လဲတရမယ်။ကျန်တဲ့35ရာခိုင်နှုန်းပြစ်ပါနေပြီးတော့ပေါက်စီတဲ့လွတ်လပ်သွားတယ်လို့ဆိုရှိတယ်။ဒါကတော့ဇော်ရ73ရက်နေ့ကစပြီးတော့မိတ်ထုတ်ပြန်လိုက်တာကအဲ့ဒါ950ထုတ်ပြန်လိုက်တယ်။ပုံပုံရဲ့50ရာခိုင်နှုန်းကိုဘူပါတက်မှတ်ပြီးတာပြီးတွားရမယ်။ကျန်တဲ့50ကိုတော့အဲ့ဒါပြပါမှာပေါက်စီတဲ့လွတ်လပ်တာဒဲလေးကိုရှိတယ်အဲ့တော့ဗာဒီ653နဲ့ဆိုတာဒါဖြစ်လာမယ်ဆိုနည်းနည်းလေးတော့တိုးတက်လာတာပေါ့ဒီလေနည်းနည်းလေးတော့အသက်ကြီးဆုံးတာပေါ့ဟိုကြီးကြီးမားမားကြီးတော့ပြောင်းလဲမှုမရှိဘူးအဲ့ဒီကဗာတော့ပြောတယ်ကြီးကြီးမားမားပြောင်းလဲမှုမှာမရှိဘူးဗာဒါပေါ့လားခွေရရကန်တော့အပြစ်ပါပြီးမှာတိုးမြေကရှင်းပြလာ
စစ်ကောင်စီဟာပြပပို့ကုန်ကရရှိလာတဲ့အမေရိကန်ဒေါ်လာငွေ export money ကိုပြည်ရင်းဘဏ်တစ်ခုခုမှာအနှံ့စီပြီးအဲ့ဒီအငွေရဲ့65ရာခိုင်နှုန်းကိုဗဟိုဘဏ်ကဒေါ်လာ 1100 ကျပ်စီးနဲ့လဲလှယ်ပေးတဲ့စနစ်နဲ့ကုန်ကယ်တွေရဲ့ဒေါ်လာငွေတွေအပေါ်ထိန်းချုပ်ထားတာဖြစ်ပါတယ်။လက်ရှိမှာစစ်ကောင်စီဗဟိုဘဏ်ကနိုင်ငံခြားငွေလဲနှုန်းအမေရိကန်ဒေါ်လာကို 1100 ကျပ်နှုန်းသတ်မှတ်ထားပေမဲ့ပြည်မဒေါ်လာဈေးကွက်မှာတော့အမေရိကန်ဒေါ်လာကိုမြန်မာကျပ်ငွေ 3,000 အထက်မှာပေါက်ဈေးရှိနေတာပါ။အ
ခုတော့ငွေကြေးမူဝါဒတောင်းလိုက်တော့ခံသေးရရတယ်။နည်းနည်းလေးအဲ့နည်းနည်းပူလာတော့ဒီလိုပဲ။အော်ပါစီတပါးတွေဆိုတော့လက်ထုတ်တယ်လို့ပြောပြီးတော့လက်ပတ်ပြုစားမှုဒီကြောင
်စစ်ကောင်စီရဲ့စီးပွားကူးတန်းဝန်ကြီးဌာနဟာအခုနှစ်ထဲမှာအပြောင်းလဲတွေဇက်တိုက်လှုပ်ဆောင်နေပါတယ်။ပို့ကုန်ရငွေရဲ့ချိုတင်ပေးသွင်းရတဲ့စနစ်ကိုဇူလိုင်လ1ရက်နေ့ကစလို့ဖျက်သိမ်းပေးခဲ့ပြီးအဲ့ဒီအစားကုမ္ပဏီတက်တန်းလိုက်အမခန့်ကြီး20ရာခိုင်နှုန်းကနေ35ရာခိုင်နှုန်းအထိပေးသွင်းရမယ်လို့ပြောင်းလဲသတ်မှတ်လိုက်တာဖြစ်ပါတယ်။ဒါအပြင်မြမတင်းအဓိကနေဆက်ကုန်သွယ်ရေးဆုံးခုဖြစ်တဲ့မူဆယ်နေဆက်မှာကုန်သွယ်မှုပြုလုပ်တာရည်နဲ့ပတ်သက်တဲ့ဝေချေလွှဲပြောင်းမှုဆရာကိစ္စရက်တွေကိုလာမယ့်ဩဂုတ်လ1ရက်နေ့ကစလို့ဗန်းစနစ်ကျင်းလုပ်ရမယ်လို့လည်းထုတ်ပြန်ထားပါတယ
်အခုဆက်ပြီးဇွန်လ12ရက်ကနေဇွန်လ19ရက်နေ့အထိဈေးကွက်တွင်အသက်ကျနေမည်ဖြစ်သွားတဲ့လေယာထွက်ကုန်သီးနှံစီးနှုန်းတွေကိုပြောပြပေးချင်ပါတယ်တရုတ်ကုန်တွေအဝေရက်ထားတာကြောင့်နန်းနဲ့စမောကတအိတ်ကို7,000ဝန်းကျင်ဈေးချဆင်းလာပါတယ်။မြန်မာနန်းကိုတရုတ်၊ကိုရီးယား၊ဂျပန်၊စင်ကာပူ၊ထိုင်းစတဲ့အာရှနိုင်ငံတွေကိုအဓိကတင်ပို့နေပြီးအများဆုံးဝယ်ယူနေတဲ့တရုတ်နိုင်ငံရဲ့ဝယ်လိုအားကျဆင်းသွားတာကြောင့်အခုလိုဈေးချဆင်းလာတာလို့ကုန်တွေကပြောပါတယ်။မန္တလေးကုန်စည်တိုင်းဈေးကွက်တွင်ဇွန်လ18ရက်နေ့မှာဖြစ်ပေါ်နေတဲ့ဈေးနှုန်းအရနန်းနဲ့စမောကတအိကို28,000ကနေ33,000ကျပ်ပေါက်ဈေးရှိပြီးကျပ်5,000ကနေ2,000ကျပ်အထိဈေးချဆင်းလာပါတယ်။ပန်းနန်းက38,000ကနေ38,500ကျပ်ဈေးပေါက်ပြီး5,000ကျပ်ဈေးချဆင်းသွားပါတယ်။နန်းဖြူဂျပန်ကတော့ပြင်ပတင်ပို့မှုရှိလို့ဈေးအနည်းငယ်မြင့်တက်လာပါတယ်။
ကျပန်၄၅ပိတ်တောင်ဝင်တအိတ်ကိုသုံးသိန်း၆တောင်၅ထောင်ကနေသုံးသိန်း၇တောင်၈ပေါင်စီရှိပြီးနှစ်ထောင်ကျပ်ကနေ၅ထောင်ကျပ်နန်းယူကလည်းတအိတ်ကိုနှစ်သိန်း၈တောင်ကနေနှစ်သိန်း၈တောင်၅ထောင်ကျပ်ပေါင်စီရှိပြီး၅ထောင်ကျပ်အတီတီစင်းနဲ့တက်လာပါတယ်ဒေါ်လာဈေးနဲ့အတူပြည်တွင်းစားအုပ်စီစဉ်လုံးတွေမြင့်တက်လာတာကြောင့်မြေပဲစီရောင်းအားပိုကောင်းလာပြီး မြေပဲဆက်မျိုးစုံတပိတ်တာကိုတရာကနေတုံးဝကြက်ကြစီးမီတက်လာပါတယ်မန္တလေးဈေးကမှာမြေပဲS1လုံးဆန်တပိတ်တာကို6000ခွနရာကြက်ကနေ9000တရာကြက်အနီလုံးဆန်အဝိုင်းတပိတ်တာကို6000တရာကြက်အနီလုံးဆန်အရှိကတော့တပိတ်တာကို6200ကနေ6500ကြက်ပေါက်ဈေးရှိပြီးဈေးညင်နေပါတယ်လက်ရှိမှာ
မြေပဲလုံးဆန်ကိုတရုတ်နိုင်ငံဘက်ကဝယ်ယူနေပြီးမြေပဲစီဆန်ကိုတော့စီဆက်သမားတွေကဝယ်ယူနေရဖြစ်ပါတယ်။မိုးရာသီရာဘာချမ်ပိတ်ရာဒီကလာရောက်ရှိလာတာကြောင့်ပြင်သွေးရာဘာဇင်းလုံးတွေအနည်းငယ်ပြင်းပြစ်တက်လာပါတယ်။ရာဘာအများဆုံးစိုက်မျိုးတဲ့မိုးပြင်းနယ်မော်လမြိုင်ဈေးကွက်မှာဇွန်လပထမပတ်အတွင်းက RSS3ရာဘာတပောင်ကို1620ကျပ်တာအတီးတီးပေါက်ဈေးရှိခဲ့တာဖြစ်ပါတယ်။လက်ရှိမှာတော့RSS3ရာဘာတပောင်ကို1920ကျပ်RSS1ရာဘာတပောင်ကို1630ကျပ်ထိဈေးမြင့်တက်လာတာဖြစ်ပါတယ်။အခုတင်ဆက်ပေးထားတဲ့ဒီနယ်ဈေးနှုန်းတွေကအချိန်နဲ့မျှပြောင်းလဲမှုတွေရှိနိုင်ပါတယ်ရှင်။
ကျတဲ့မြူစာမတန်စေတတာနဲ့ဘိုးဘန်သတ်မှတ်စေဖြတ်သိမ်းပေးဖို့တောင်းဆိုတာနောက်လေယာထွက်ကုန်တည်နှံစေတွေကိုဖာမာတိုင်းစ်မီဒီယာကကြော်ပြပေးခဲ့တာပါအခုတော့ဥတုရာသီစီစဉ်မှာပိုအားကောင်းလာမယ်အပူလိုင်းအတွက်ကြိုတင်ပြင်ဆင်ကြဖို့ကုလသတိပေးလိုက်တာပါကမ္ဘာတဝန်းအပူချိန်တွေစံချိန်တွေမြင့်တက်လာနေချိန်မှာပဲမကြခင်အယ်နီညိုအပူလိုင်းဝင်လာတဲ့အခါပိုမိုပြင်းထန်တဲ့အပူချိန်မြင့်တက်မှု
နှစ်စဉ်နှစ်တိုင်းဇူလိုင်နဲ့ဩဂုတ်လတွေဟာအပူချိန်မြင့်တက်လေးရှိတဲ့ကာလတွေဖြစ်ပြီးဒီနှစ်ထဲအပူလွန်ကဲတတ်တဲ့အတွက်ပြည်သူ့ကျန်းမာရေးအပေါ်အပြင်းထန်တက်ရောက်လာနိုင်တယ်လို့ကုလပညာရှင်တွေကသတိပေးပါတယ်။ကမ္ဘာမြောက်ပိုင်းမှာအပူချိန်တွေမြင့်တက်မှုဟာ1980ပြည်လုံးနှစ်တွေနောက်ပိုင်း6ဆတိုးလာတယ်လို့လည်းပြောပါတယ်။စံချိန်တင်အပူလွန်ကဲမှုတွေကိုအာရှတိုက်အမေရိကတိုက်အလဲပိုင်းနဲ့မြောက်ပိုင်းအပြင်အာဖရိကတိုက်နဲ့အရှေ့အလဲပိုင်းဒေသတွေမှာကျုံတွေ့ခံစားနေရချိန်မှာပဲဥရောပတိုက်မှာလည်းအပူချိန်မြင့်တက်မှုကြောင့်တော်မီးလောင်ကျွမ်းလာမဲ့အန္တရာယ်ပိုများလာနေပါတယ်
။ The Mediterranean heat wave it is big but it's nothing like what's been through North Africa. And it's developing into Europe at this stage.
ဒီလေဒီသားမှာဝင်နေတဲ့အပူလိုင်းကတိတ်ဆိုးပါတယ်။ဒါပေမဲ့မြောက်အမေရိကတိုက်မှာကျုံနေရတဲ့အခြေအနေနဲ့ရှင်ရင်ဘာမှမပြောပါတော့ပါဘူး။ဥရောပမှာလည်းလက်ရှိအပူချိန်တွေမြင့်တက်လာနေပါတယ်။ဒါတော့ကြိုတင်ခမန်းထားသလိုအပူလိုင်းဝင်လာတဲ့အစာပိုင်းအဆင့်ပဲရှိပါသေးတယ်။နောက်ပိုင်းမှာပို့ပြီးတော့ဆိုးလာအောင်ပါပါ
။19ရာစုနှစ်အလဲပိုင်းကလေးကဆက်လို့မြင့်တက်လာတဲ့ကမ္ဘာအပူချိန်ဟာ2023ခုနှစ်မှာစံချိန်တင်အပူဆုံးဖြစ်မဲ့အနေအထားကိုရောက်နေပြီလို့သိပ္ပံပညာရှင်တွေကပြောပါတယ်။ဥရောပတောင်ပိုင်းလက်ရှိအပူချိန်က40ဒီဂရီဆဲလ်ဆီယပ်ကျော်အထိမြင့်တက်လာနေပြီးတော်မီအကြီးအကျယ်လောင်ကျွမ်းနေတဲ့ဂရိနိုင်ငံတောင်ပိုင်းမှာအပူချိန်က44ဒီဂရီစင်တီဂရိတ်အထိရောက်လာမယ်လို့ခမန်းထားပါတယ်။ဥရောပတိုင်းနဲ့မြေထဲပင်လယ်တောင်ပိုင်းမှာအပူလိုင်းရင်ဆိုင်ရတာကနှစ်ကြိမ်ထိရှိသွားပါပြီ
။ These events will continue to grow in intensity and the world needs to prepare for more intense heat waves. The recently declared El Niño is only expected to
လိုနေသားမျိုးတွေပိုပြီးပြင်းထန်အားကောင်းလာမှာဖြစ်တဲ့အတွက်တစ်ကမ္ဘာလုံးကြိုတင်ပြင်ဆင်ထားပါလိမ့်မယ်။လက်ရှိပေါ်ပေါက်နေတဲ့ El Niño အပူလိုင်းကြောင့်အခုကြုံနေရတဲ့အပူလွန်ကဲမှုမျိုးပိုပြီးတော့အားကောင်းလာပါလိမ့်မယ်။ဒီအနေထားအတွက်ပြည်သူ့ကျန်းမာရေးအဖို့ပြင်းပြင်းထန်ထန်တက်ရောက်မှုရှိပါလိမ့်မယ
်။အာဖရိကနဲ့အာရှဖက်မှာတော့အပူဒဏ်ကြောင့်ပြည်သူ့ကျန်းမာရေးနဲ့စာဝတ်နေရေးကိုချိကိုက်နေတာပါ။ကြောင်မီသွေးရေနံနဲ့တဘာဝဓာတ်ငွေထုတ်ယူအသုံးပြုမှုလိုမျိုးလူသားတွေရဲ့လောက်ရတွေကြောင့်ဥတုရာသီပြောင်းလဲလာရကအခုလိုကမ္ဘာတစ်ဝက်အပူချိန်တွေဆက်တိုက်တိုးလာတာပါ။ဒီလိုဥတုရာသီပြောင်းလဲလာချိန်မှာသူ့တဘာဝအတိုင်းရာရီပေါပေါက်လာတဲ့El Niño အပူလိုင်းတွေပုံမအပြင်းလာလေရှိတယ်လို့သိပ္ပံပညာရှင်တွေကပြောပါတယ်။
Taka, Bubin Chakdelo, Tommy, Long Joyaga, Twalare, Mikung, Wurine, Lidu Nyamujang, Lutambao Miazoya, Jamaye, Dortikayajang, American and Indiana, Takadu Pidu, Jamaye Tana, Dwepe Pamoka, Sere Commandoriga, Shimpiabare.
When it goes deep into your lungs, it causes inflammation or even oxidative stress.
Arilu, Lidu Nyamurejang, Changsura, Athashumuara, Nyayiri Tratane, Lejang, Yayana Mule Pitta, Shishima, Banna, Yinjata Murim Gabe, Namale Nine, Nadashi Yoga, Rua Pila Nine, Lule Tuga, Piovare. American Piransu, Arizona, Pinemaro, Sanchente Amnitelare, Apu Lani Reha, Nea Shimatuabene, the Neare Mare, a Mo Kongilo Janiraba, Ne Puchene, Jam Doraga, Drin Tomate, Win Lababi. Finic Yuma, Puchenga, Lizard, don't degree Celsius go young Nibare, Daha, Tangoya, Kunasele, Kunica, Sanchengo, Chola Dale, Chipare, Nya Chimarang, Apu Chenri, Jamatuaba.
Repeated high nighttime temperatures are particularly dangerous for human health. Because the body is unable to recover.
Dude, when you buy jeans, sweat out Tony Messoye, you jam out and a shivare. Babylon is a Lucanago Martella, Korea Bujini, Poma Pian Pitta, Malone Mau. Tajan, the low yoga, Pit Miala Nibido, Taba, Social Nimari. The yoga, the Murego, General Twim in the Yara Rom Hobau, Luga Dida, Yoga Chibare. Mezo Ne Bujango, Miazo, I will sign me Jarre Chema, Yabu Jingaro, Lujamaido, Chizo, and the Pila Valime.
Stalled. We're seeing a big heat dome over the southwest, and it hasn't moved.
America now down by my triari, a pulling a mogongi, swim to our net, eat and yanida, the embedded net, cheap your shinny baby. A mere pinny jalumu, we poibro, moyo atone, yadi umu yamlavene, the pulling a mapemina, the keo piatanava.
American, California, Pinegani, Dionanga, Tidamaga, Europa, Spain, Italy, Dolo, Nanganuti, a puchain three pechet regule, that won't she the red, the Ditopian Tabare. ကမ္ဘာပေါ်မှာမြို့ရဲ့တရားမှုကြောင့်အခုလိုပြင်းထန်ဆိုရတဲ့ရာသီဥတုမျိုးဖြစ်လာနိုင်ကြောင်းသတိပေးနေချိန်မှာပဲကမ္ဘာမိုးလေဝသဌာနဝဝမ်ဂလေးလက်ရှိအပူချိန်နှစ်သက်မှုတွေအားနည်းသွားမဲ့လက္ခဏာမတွေ့ရတဲ့အပြင်ပိုးလိုရောင်ပြင်းထန်ဆိုရလာမှာဖြစ်တဲ့အတွက်ကြိုတင်ပြင်ဆင်ထားကြဖို့ဂျနီဗာမြို့သတင်းစာရှင်းလင်းပွဲမှာတိုက်တွန်းပြောဆိုသွားပါတယ်ကျွန်မနှောင်လာပါ
ပေါ်ကောင်းလာမယ်အပူလှိုင်းအတွက်ကြိုပြင်ကြဖို့နှက်လောင်သတိပေးပြပြကြတာပါအခုလိုပတ်စဉ်ကဏ္ဍတွေပြီးမှာတော့ဖီယိုရဲ့အစီအစဉ်တွေမှာကြာခင်ပြီးဆုံးတော့မှာမို့စနေညသတင်းအကျဉ်းချုပ်ကိုကိုအောင်ပြပြပေးပါဦးခင်ဗျာမြို့သူကဗဖလားအာရှအသင်းတွေကဂျပန်အသင်း၅ခုပြည့်နှစ်ရှိပြီးနေပါတယ်နယူးဇီလန်နိုင်ငံမှာဒီကနေ့စနေနေ့ဆက်လက်ကျင်းပနေတဲ့မြို့သူကဗဖလားပွဲတွေမှာဂျပန်အမေရိကန
မှာအမေရိကန်အသင်းက3ဂိုးကိုမရှိနဲ့အနိုင်ရခဲ့ပါတယ်။အမေရိကန်အသင်းအတွက်ဆိုဖီယာစမစ်က2ဂိုးနဲ့လင်ဇီဟိုရန်က2ဂိုးသွင်းခဲ့တာပါ။ဇူလိုင်22ရက်နေ့အတွက်ပွဲစဉ်တွေကဂျပန်နဲ့ဇမ်ဘီယာပွဲမှာတော့ဂျပန်အသင်းက5ဂိုးပြတ်နေတယ်။2011ခုနှစ်ကမ္ဘာဖလားချန်ပီယံဂျပန်အမျိုးသမီးအသင်းကပွဲပြီးကနေမိနစ်90အထိအနိုင်ဂိုးတွေသွင်းနိုင်ခဲ့ပါတယ်။American Major League ဘောလုံးအသင်း Inter Miami ကိုပြောင်းလာတဲ့ Lionel Messi ရဲ့ American ပွဲဥထွက်ပွဲမှာ Messi ကအနိုင်ကိုသွင်းနိုင်ခဲ့လို့ Inter Miami အသင်းက Mexico က Cruz Azul အသင်းကို2ဂိုးတကူနဲ့အနိုင်ရသွားပါတယ်။ပရိသတ်2000ဆန်းနဲ့ Florida ပြည်နယ် Fort Lauderdale မြို့က DRVPNK ဘောလုံးကွဲမှာ Messi ကိုအားပေးကြတဲ့ပရိသတ်တွေကအများစုဖြစ်ကြပြီးတော့အားကစားအကျော်အမော်တွေလူသိများကြော်ကြားသူတွေလည်း Messi ရဲ့ပွဲဥထွက်ပွဲမှာအများအပြားလာရောက်အားပေးခဲ့ပါတယ်။ Inter Miami အသင်းကတကူကိုမရှိနဲ့ရှေ့ပြေးနေချိန်မိနစ်50ကျော်မှာ Messi ကွင်းထဲကိုဝင်ပြီးတော့ကစားပါတယ်။65မိနစ်မှာ Cruz Azul ကတကူသွင်းခဲ့ပြီးတော့နှစ်ဖက်တရေကျနေပေမဲ့ပွဲပြီးကနေစက္ကန့်ပိုင်းအလိုအချိန်ပိုကစားနေချိန်မှာ Mexico Messi ကဒီဂိုးပေါက်နဲ့25မီတာလောက်ဝေးတဲ့နေရာကနေ free kick ကန်သွင်းခဲ့တာပါခင်ဗျာ
။ကျေးဇူးပါကိုအောင်ရေ။VOA ရဲ့စနေညအစီအစဉ်တွေကတော့ဒီမှာပဲပြီးဆုံးသွားပါပြီ။ဒီညအစီအစဉ်ထုတ်လွှင့်မှုကအလိမ့်ပါပါ။စပိုင်းဆိုင်ရာရုပ်သံအင်ဂျင်နီယာတွေကတော့ Robert Bass နဲ့ TN1 တို့ဖြစ်ပါလေ။ဒီညအစီအစဉ်မှုကတော့ကျွန်တော်ဝင်းမင်ပါ။ VOA ကိုအခုလိုနားဆင်ကြည့်ရှုခဲ့ကြလို့အားလုံးကိုအထူးပဲကျေးဇူးတင်ပါတယ်။သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးဘေးပြာဝေးကွာလို့လူရဆန္ဒပြေဝရှင်လန်းချမ်းမြေကြပါစေ။ကောင်းကောင်းလေးအိပ်စက်အနားယူနိုင်ကြပါစေခင်ဗျာ။
This program has come to you from the Voice of America, Washington.